Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနေပြည်စုံနေညချမ်းပါရှင်ဝါရှင်တန်ဒီစီမြို့တော် View American တန်ကနေ2015ခုနှစ်ဇူလိုင်လ2ရက်ကြာသပတေးနေ့ညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းနိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီနေ့ညအစီအစဉ်မူကတော့ကျွန်မခင်ပြူထွေးပါရှင
်မင်္ဂလာပါရှင်ကျွန်မကခင်မြတ်သက်ပါဒီညပဲသတင်းတွေကိုကိုအောင်အောင်နဲ့အတူကြီးညာပေးမှာပါအကျွေးနေတဲ့ Greek နိုင်ငံကိုကယ်တင်ဖို့အတွက်ဥရောပကျွေးရှင်နဲ့တင်ပြထားတဲ့ချိုးချံချွေတားရေးအစီအစဉ်ကို Greek နိုင်ငံသားတွေတင်းငွေနဲ့ဆန္ဒခံယူပွဲမှာထောက်ခံမဲ့ပေးမယ်ဆိုရင်သူလောက်ကထွက်မယ်လို့ Greek ဘဏ္ဍာရေးဝန်ကြီးကပြောကြားလိုက်ပါတယ်ဖိလစ်ပိုင်နိုင်ငံအလဲပိုင်းဒေသရေပြင်မှာကရုတင်မောတစ်စင်းတိုက်မှောက်သွားတဲ့အတွက်လူပေါင်း36ဦးသေဆုံးခဲ့ရပါတယ်ဒီလိုထူးခြားတဲ့သတင်းတွေကြားမှာပါမခင်ပြထွေ
းဟုတ်ကဲ့ပါရှင်အရှိတောင်အာရှဒေသလက်စီဒုက္ခသည်တွေအရေးကိုင်တွဲဖြစ်ရှင်ဖို့ဒေသတွင်အစိုးရကိုယ်စားလှယ်တွေဒီကနေ့မလေးရှားနိုင်ငံမှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ
်။ Myanmar realized that the support needed by them by
ဘာတွေဆွေးနွေးခဲ့ကြသလဲဆိုတာအပြည့်အစုံကိုတော့မကြခင်မှာနားဆင်ပါရှင်။တခါလွတ်တော်တွင်ဖွဲ့စည်းပုံပြင်ဆင်ရေးကြိုးပမ်းမှုအကြောင်းနောက်ဖားကန်ကကြောက်စိမ့်ကုမ္ပဏီတစ်ခုတိုက်ခိုက်ခံရတဲ့တဲ့နဲ့မြန်မာစစ်တပ်နဲ့ကရင် DGB တပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားတဲ့သတင်းတွေကိုလည်းနောက်ပိုင်းမှာတင်ပြပေးပါမယ်။အခုရင်ဆုံးကတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုအောင်အောင်တို့ကကြီးညာပေးကြပါမယ်ရှင်
။ဥရောပအကြွေးရှင်တွေအတောင်းဆိုချက်ဖြစ်တဲ့ချိုးချံချွေတားရေးဆိုင်ရာစီမင်းစည်းကမ်းတွေနဲ့ပတ်သက်ပြီးတင်းငွေနဲ့ကျင်းပမယ်လူလူဆန္ဒခံယူပွဲမှာ Greek နိုင်ငံသားမဲပေးသူတွေကလက်ခံမဲပေးခဲ့ရင်သူရာလူကနေနှုတ်ထွက်မယ်လို့ Greek ဘဏ္ဍာရေးဝန်ကြီး Yannis Varas Fakas ကပြောကြားလိုက်ပါတယ်။တင်းငွေနဲ့မှာ Greek နိုင်ငံသားတွေကဥရောပကျွေးရှင်တွေရဲ့တောင်းဆိုချက်ကိုလက်ခံလိုက်ရင်နောက်တစ်နေ့မှာပဲသူရာလူကနှုတ်ထွက်မယ်လို့ဒီကနေ့ကြာသပတေးနေ့ Bloomberg သတင်းဌာနနဲ့ရုပ်သံမင်းများကမှပြောကြားခဲ့တာဖြစ်ပါတယ်။ Greek ငွေကြေးအကျပ်တဲကိုကယ်တင်ဖို့အတွက်ဥရောပကျွေးရှင်တွေရဲ့တောင်းဆိုချက်ထဲမှာ Greek နိုင်ငံမှာအခွန်အခတွေတိုးကောက်ပြီးအသုံးရှိဖြတ်တောက်ပြင်မယ်ဆိုရင်ငွေကြေးထောက်ပံ့မှုတွေထပ်ပြီးပေးမယ်လို့ကန့်လန့်ထားတာဖြစ်ပြီးဒါကို Greek နိုင်ငံသားတွေကညှင်းပယ်မယ်လို့သူမျှော်လင့်ထားကြောင်းလည်းပြောပါတယ်။ Greek ကျွေးမီကိစ္စမပြေလည်နိုင်တဲ့ဒီတောင်းဆိုချက်အတွက်လက်မှတ်ရေးထိုးမယ်အစားသူ့လက်ဖြတ်ပြစ်တာကမှကောင်းမယ်လို့လည်းပြောပါတယ်။ဥရောပကျွေးရှင်တွေရဲ့တောင်းဆိုချက်ဖြစ်တဲ့ချိုးချံချွေတားရေးဆိုင်ရာချက်လက်တွေအတွက်တင်းငွေနဲ့လူလူဆန္ဒခံယူပွဲလုပ်မယ်အစီအစဉ်ကိုတော့ဖြတ်သိမ်းပြန်မှာမဟုတ်ဘူးလို့ Greek ဝန်ကြီးချုပ် Alexis Tsipras ကမနေ့ကဗိုလ်တော်ဖူးနေ့မှာပြောကြားခဲ့ပေမဲ့အရင်တုန်းက Greek အစိုးရဘက်ကညှင်းပယ်ခဲ့တဲ့စီမင်းစည်းကမ်းမျိုးတွေအတွက်လက်ခံမှုဆန္ဒရှိကြောင်းတော့ပြောကြားခဲ့ပါတယ်။ဒါကိုတုံ့ပြန်တဲ့အနေနဲ့ Germany ဝန်ကြီးချုပ် Angela Merkel ကတော့ဒီတင်းငွေလူလူဆန္ဒခံယူွက်ရလက်ကိုတဲတဲကွက်ကွက်မသိရခင်မှာဘယ်လိုညှိနှိုင်းမှုမျိုးမှထပ်မလုပ်ဘူးလို့ပြောပါတယ်။ဂရိနိုင်ငံကနိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ IMF ကိုပိတ်ဆံမယ်တတ်မှတ်ရဖြစ်တဲ့အင်ကာညတကောင်ရန်အထိဒေါ်လာတန်1800ပြန်မပေးနိုင်တဲ့အတွက်ဥရောပသမ္မတကပေးမယ့်အကူအညီငွေတွေမပေးဘဲဖြတ်တောက်ထားခဲ့တာဖြစ်ပါတယ်။ဒါက IMF ချင်းငွေကိုတတ်မှတ်ရတွင်ပြန်ဆက်ဖို့အတွက်ဂရိနိုင်ငံဘက်ကပထမဆုံးအကြိမ်ဖြစ်ပြက်ကွက်ခဲ့တာလည်းဖြစ်ပါတယ
်။အီရန်နျူကလ িয়ার ရေးနဲ့ပတ်သက်ပြီးအဖြေရှာဖို့ကုလသမဂ္ဂနျူကလ িয়ার လေးလာစောင့်ကြည့်ရင်အေဂျင်စီအကြီးအကဲနဲ့အီရန်အာဏာပိုင်ဒီကနေ့အီရန်မျိုးတော်တဟီရန်မှာတွေ့ဆုံနေကြပါတယ်။နိုင်ငံတကာအမှုမြင့်ဆိုင်အေဂျင်စီ IAEA အကြီးအကဲယူကီယာအမနိုဟာအီရန်မျိုးသားလွတ်ကြောက်ရေးကောင်စီအတွင်းမှာအယ်လီရှမ်ခန်နီယိုနဲ့တွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက်သမရဟက်ဆန်ရိုဟန်နီနဲ့လည်းတွေ့ဆုံဖို့ရှိနေပါတယ်။နျူကလ িয়ার ကိုစစ်ဖက်မှာပါတုံ့နိုင်ခြင်းရှိတဲ့အနေအထားပါဝင်မဖြေရှင်းနိုင်သေးတဲ့တခြားပြဿနာတွေကိုဘယ်လိုမျိုးအမြန်ဆုံးအဖြေရှာနိုင်မလဲဆိုတာနဲ့ပတ်သက်လို့ဆွေးနွေးသွားဖို့ရှိတယ်လို့ IAEA ရရှိတွေကပြောပါတယ်။အီရန်ဘက်ကတော့နျူကလ িয়ার လက်နက်ထုတ်လုပ်ဖို့ကြိုးပမ်းနေတယ်ဆိုတာကိုညင်းဆိုထားပြီးအဲ့ဒီဆွဆဲချက်တွေဟာအမေရိကန်နဲ့အစ္စရေးတို့ကနေလာတဲ့ထောက်လိုင်းဆိုင်ရာသတင်းမှားတွေနဲ့ဆက်ဆက်နေတယ်လို့ဆိုရတယ်။ IAEA ကတော့စုံစမ်းစစ်ဆေးမှုတွေကနေအဖြေရှာနိုင်ဖို့နှစ်ပေါင်းများစွာကြိုးစားနေတာပါ။ကုလစုံစမ်းစစ်ဆေးသူတွေဟာနျူကလ িয়ার လက်နက်ထုတ်လုပ်ဖို့ဆောင်ရွက်နေတယ်လို့တန်လျာရှိတဲ့မြို့တော်တဟီရနာကပါချင်ကိုလည်းတွားရောက်ခဲ့ပေမဲ့အီရန်ဘက်ကတော့တားဆီးခဲ့ပါတယ်ခင်ဗျာ။
အီဂျစ်နိုင်ငံဆိုင်းနိုင်ကျွန်းဆွယ်မှာ IS Islamic စစ်သွေးကြော်ရဲ့လက်ချက်နဲ့တပ်သား64ယောက်တေဆုံးခဲ့ရတဲ့အီဂျစ်စစ်တပ်စစ်ဆေးကိအတိုက်ခတ်ခံခဲ့ရပြီးနောက်တနေ့မှာပဲဆိုင်းနိုင်ဒေသကိုသူတို့ပြန်ပြီးထိန်းချုပ်လိုက်နိုင်ပြီလို့အစိုးရဘက်ကပြောကြားလိုက်ပါတယ်။လုံခြုံရေးတပ်နဲ့စစ်သွေးကြော်တို့ကြားဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်စစ်သွေးကြော်အယောက်တရာတေဆုံးပြီးအီဂျစ်စစ်သား18ဦးကြာဆုံးသွားတယ်လို့အီဂျစ်အစိုးရအတန်းလွှင့်ချက်တစ်ခုမှထုတ်ပြန်ခဲ့ပါတယ်။အီဂျစ်မှာဖြစ်ပွားခဲ့တာနဲ့ပတ်သက်ပြီးဝန်ထမ်းကြောင့်အစ္စရေးဝန်ကြီးချုပ်ကပြောကြားခဲ့တယ်လို့ IS စစ်သွေးကြော်တို့တိုက်ခိုက်ဖို့အတွက်နိုင်ငံတကာကနေဝိုင်းဝန်းပူးပေါင်းဆောင်ရွက်ကြဖို့လည်းတောင်းဆိုပါတယ် ။အီဂျစ်သမ္မတအက်ဒ်ဒယ်ဖာတာအယ်စီစီကလည်းအစွမ်းအောင်သမားတွေနဲ့ဆက်သွေးကြွတွေကိုချိန်မုံမယ်လို့ကတိပြုခဲ့ပါတယ်။ဒီသတင်းပတ်ထဲမှာပဲကာဗွန်ခွဲအတိုက်ခိုက်ခံလို့တေဆုံးသွားခဲ့ရတဲ့ထိတ်တန့်အစိုးရရှေ့နေအီရှန်ဘာရာကတ်ရဲ့ဇာပနာအခမ်းအနားတစ်ယောက်ဆင်မှာသမ္မတကဆက်သွေးကြွတွေပေါ်မှာဥရေချောင်းရပြင်းပြင်းထန်ထန်ရေးယူကင်တွဲခဲ့မယ်လို့ပြောကြားခဲ့ပါတယ်။စစ်တပ်ကြီးကအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့မစ္စတာစီစီဦးဆောင်ပြီးမွတ်စလင်ယူရောတော်များအဖွဲ့ကိုထောက်ခံတဲ့အစ္စလမ်ဘာသာဝင်သမရဟောင်းမိုဟာမက်မော်စီကို2013ခုနှစ်တွင်အာနာကနေဖယ်ရှားခဲ့တဲ့နောက်မှာဆိုင်းတိုင်းဒေသမှာအီဂျစ်လုံခြုံရေးတပ်တွေပေါ်မှာ IS Islamic အစွန်းရောက်တွေကတိုက်ခိုက်မှုတွေတိုးပြီးလှုပ်ဆောင်လာတာဖြစ်ပါတယ်
ဆူဇလန်နိုင်ငံအနေနဲ့ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ရဲ့ငွေကြေးအရှုပ်တဘုံနဲ့ပတ်သက်နေတဲ့တာဝန်ရှိသူ9ဦးကိုလွှဲပြောင်းပေးဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုလိုက်ပါတယ်။လက်စားမှုတန်လျာနဲ့မေလအတွင်းဇူရစ်မှာဖမ်းဆီးထားတဲ့ FIFA တာဝန်ရှိသူ9ဦးကိုလွှဲပြောင်းပေးဖို့အမေရိကန်ရဲ့တောင်းဆိုမှုကိုဒီကနေ့မှာသူတို့လက်ခံရရှိတယ်လို့ဆူဇလန်တရားရေးအာဏာပိုင်တွေကပြောပါတယ်။အဖွဲ့အစည်းပေါ်အလွယ်သုံးစားပြုမှုတရားမဝင်ငွေလွှဲပြောင်းမှုငွေမဲခွာချမှုနဲ့ပတ်သက်လို့ FIFA အရာရှိ9ဦးနဲ့လုပ်ငန်းရှင်ကြီး9ဦးတို့အပေါ်မှာမေလအတွင်းမှာအမေရိကန်အစိုးရကတီးကြဆွဲချက်တင်ထားပါတယ်2018ခုနှစ်နဲ့2022ခုနှစ်အတွက်ကမ္ဘာဖလားဘောလုံးပြိုင်ပွဲအင်းရှင်အဖြစ်လက်ခံကျင်းပဖို့ရွေးချယ်ရမှာမမကန်ဆောင်ရွက်ခဲ့မှုအပါအဝင်တခြားငွေမဲခေါ်ဝါချမှုပေါင်း53ခုနဲ့ပတ်သက်လို့ဆွစ်ဇာလန်အစိုးရရှိနေတွေကလည်းစုံစမ်းစစ်ဆေးနေပါတယ်။ငွေကြေးအလဲပြောင်းစင်းစရာတွေကိုဘဏ်တွေကနေဒီဆွစ်ဇာလန်ငွေမဲခေါ်ဝါချမှုတိုက်ဖျက်ရေးဌာနကိုအတိအပြေးကြောင်းကြားခဲ့တယ်လို့ဆွစ်ဇာလန်ရှိနေချုပ်မိုက်ကယ်လော်ဘာကပြောပါတယ်။ဒီဘဏ်တွေအနေနဲ့ငွေကြေးအလဲပြောင်းကိစ္စရပ်တွေနဲ့ပတ်သက်လို့ထုတ်ဖော်ပြောဆိုတဲ့အတွက်တာဝန်ကျခဲ့ပြီးဒီကိစ္စရပ်ဟာကျေပြန်ပြီးထုတ်ထွေးတယ်လို့သူကသတိပေးပြောဆိုခဲ့ပါရခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေအမေရိကန်တန်ကညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဖိလစ်ပိုင်နိုင်ငံအလဲပိုင်းဒေသရေပြင်မှာကြီးမားတဲ့လှိုင်းလုံးကြီးတွေကြောင့်ကရုတ်တင်မော်တစင်တိတ်မောက်သွားခဲ့ပြီးလူပေါင်း36ဦးသေဆုံးခဲ့ရတယ်လို့အများပြားလဲပျောက်ဆုံးနေတယ်လို့ဖိလစ်ပိုင်အရာရှိတွေကပြောပါတယ်လူပေါင်း189ယောက်ကိုတင်ဆောင်လာတဲ့ခင်နီဘာနာတင်မော်ဟာအော်မတ်မြို့ကမ်းခြေနဲ့1ကီလိုမီတာပဲဝေးတဲ့နေရာမှာဒီကနေ့ကြက်တပရင်းနေမှာတိတ်မောက်သွားခဲ့တာလို့တာဝန်ခံအရာရှိတွေကပြောပါတယ်ကမ်းခြေဆောင်တပ်ကတော့လူပေါင်း128ယောက်ကိုကယ်ဆယ်နိုင်ခဲ့တယ်လို့ပြောပါတယ်။အခုထိပျောက်ဆုံးနေဆဲဖြစ်တဲ့လူပေါင်း26ယောက်ထက်မနည်းကိုတော့တပိုင်းတစ်ဆက်နစ်မြုပ်နေတဲ့တင်မော့မှာရေငုပ်သမားတွေကရှာဖွေနေကြပါတယ်။ကာမော့တိုးကျွန်းဆွယ်မှာပုံမှန်ပြေးဆွဲနေတဲ့ဒီတသားတင်မော့စပြီးထွက်ဖို့လုပ်နေတော့မှာပဲ။အခုလိုတိတ်မောက်သွားတာဟာရာသီဥတုဆိုးတာကြောင့်လား၊လူကပဲအမှားယွင်းတစ်ခုခုလုပ်နေတာကြောင့်လားဆိုတော့ကိုဖိလစ်ပိုင်တာဝန်ရှိသူတွေကစုံစမ်းစစ်ဆေးနေပါတယ်။ဖိလစ်ပိုင်ကရုတင်မော်တွေဟာလူအဆမတန်တင်တာနဲ့အန္တရာယ်ကင်းစေဖို့ဆန်သက်မဲ့ချက်ချတာကောင်းကောင်းမရှိတဲ့အတွက်နှစ်စဉ်နှစ်တိုင်းကရုတင်မော်မတော်တဆဖြစ်မှုတွေကနေလူရာပေါင်းချီပြီးမသေးဆုံးရင်အနည်းဆုံးဒါဇင်နဲ့ချီပြီးသေဆုံးလို့ရှိတာပါကျွန်းပေါင်း9000ကျော်ရှိနေတဲ့ကျွန်းစုနိုင်ငံတစ်ခုဖြစ်တဲ့ဖိလစ်ပိုင်မှာခီးတင်တင်မော်တွေဟာကူးသန်းသားသွားလာရေးအတွက်တိတ်ကိုအရေးပါနေတာဖြစ်ပါတယ်
လွန်ခဲ့တဲ့အင်္ဂါနေ့တုန်းကအင်ဒိုနီးရှားနိုင်ငံဆူမတရာကျွန်းပေါ်ကလူနေရပ်ကွက်အတွင်းစစ်ဘက်တပ်ယူပို့ဆောင်ရေးလေယာဉ်တက်ကြသွားတာဟာအင်ဂျင်ဆက်ချွေးယင်းမှုကြောင့်ဖြစ်နိုင်တယ်လို့အင်ဒိုနီးရှားအာဏာပိုင်တွေကပြောပါရယ်။အဲဒီလေယာဉ်ပျက်ကျမှုကြောင့်လူ142ဦးထက်မနည်းသေဆုံးသွားပါရယ်။ Hercules C-130 လေယာဉ်ဟာမက်ဒန်မြို့လေတပ်အခြေစိုက်စခန်းကနေစတင်ထွက်ခွာပြီးမကြာခင်မှာပဲလေယာဉ်ပံကပုံမှန်အလုံးမလုပ်တာကြောင့်ပြန်တန်းနိုင်ဖို့အချိန်မရတော့ပဲဖျက်ချသွားတာဖြစ်တယ်လို့လက်တလောစုံစမ်းစစ်ဆေးမှုတွေအရသိရတဲ့အကြောင်းလေတပ်အရာရှိတွေကပြောပါတယ်လေတပ်စခန်းကိုပြန်လာဖို့ကြိုးစားစဉ်လေယာဉ်ဟာညာဘက်ကိုချိုးခွေခဲ့ပြီးအဲ့ဒီအချိန်မှာတပ်တန်း52နှစ်ကြာပြီးဖြစ်တဲ့လေယာဉ်ကနေမိခိုးတွေနဲ့မိတော့တွေကိုတွေ့ရတယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်လေရင်ပြတ်ကြစမှာလူနေနှလုံးနဲ့ဟိုတယ်တစ်ခုကိုတိုက်မိပြီးတဲ့နောက်မီးလောင်ပောက်ကွဲခဲ့ပြီးပျက်စီးဆုံးရှုံးမှုတွေလည်းရှိခဲ့ပါတယ်။မနေ့ကတည်းကအထိလေရင်ပြက်စီးကြကျန်ရှိသူတွေကိုရှာဖွေနေပြီးနောက်ထပ်မတွေ့ရတော့တာကြောင့်ဒီနေ့မှရှာဖွေမှုတွေကိုရပ်ဆိုင်ဖို့အာဏာပိုင်တွေကပြင်ဆင်နေပါတယ်။လေရင်ပေါ်လိုက်ပါသွားသူ122ယောက်ရှိပြီးဒီအတွက်ဟာအင်ဒိုနီးရှားစစ်ဘက်ကပြောပြထားတဲ့အရေးအတွက်ထက်အတော်များများနေတယ်လို့အာဏာပိုင်တွေကပြောပါတယ်။ အဲ့ဒီလေရင်ပေါ်လိုက်ပါသွားသူအများစုဟာစစ်ဘက်နဲ့သူတို့မိသားစုဝင်တွေဖြစ်ပါတယ်တေဆုံးသူတချို့ရဲ့မိသားစုဝင်တွေကတော့အဲ့ဒီလေရင်နဲ့လိုက်ပါနိုင်ဖို့ပတ်စံပေးခဲ့ရတယ်လို့ပြောပါတယ်စစ်ဘက်အရာရှိတွေကတော့ဒီကိစ္စပေါ်ညှင်းဆိုပေမဲ့စီးပင်းစည်းကမ်းတွေကိုချိုးဖောက်ခြင်းရှိမရှိစုံစမ်းသွားမယ်လို့ပြောပါတယ်ဒီလေရင်ပြတ်ကျပြီးအင်ဒိုနီးရှားလေတဲ့လုံထုံးလုံနည်းတွေနဲ့ပတ်သက်လို့အစိုးရမှုတွေတိုးလာပါတယ်။လေကြောင်းလုံခြုံရေးကွန်ရက်ရဲ့အဆိုအရလွန်ခဲ့တဲ့10နှစ်အတွင်းအင်ဒိုနီးရှားလေတဲ့ကလေရင်ပြတ်ကျတာဟာဒါ6ကြိမ်မြောက်ဖြစ်ပါတယ်။ဒီလေရင်ပြတ်ကျမှုနဲ့ပတ်သက်လို့အပြေးအဝါစုံစမ်းဆက်ဆဲသွားမှာဖြစ်ပြီးတက်တန်းရဲ့စစ်ဖက်သုံးလေရင်တွေအသုံးပြုမှုကိုပြန်လည်သုံးသပ်သွားမယ်လို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကဗိုလ်တော်ဟူးနေ့မှာကတိပေးပြောကြားထားပါတယ်ခင်ဗျာ
။နေပြင်းပိုင်ဆိုင်မှုတွေအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်ထဲကတရုတ်ကတည်ဆောက်နေတဲ့ကျွန်းတကျွန်းပေါ်မှာအခုစစ်ဖက်သုံးလောက်အောင်ရှေလျားတဲ့လေရင်ပြေးလမ်းတစ်ခုပြီးစီးလို့နှီးနေပြီလို့ရေချောင်းဆောင်ကြီးအဖွဲ့တစ်ခုကထုတ်ပြန်တဲ့ကောင်းကင်တပ်ပေါ်မှာတွေ့နေရပါတယ်။တရုတ်နိုင်ငံဟာမီတာ3000ရှိတဲ့လေရင်ပြေးလမ်းကိုဆက်ဆောင်နေတယ်လို့ AMTI အာရှရေချောင်းဖွင့်လင်းမြင်သားရေးဆိုင်ရာအဖွဲ့ကပြောပါတယ်။အကဲခတ်တွေကတော့ဒီလေရင်ပြေးလမ်းမှာတရုတ်လေတပ်ကဘယ်လေရင်မဆိုဆင်းနိုင်တယ်လို့သုံးသပ်ပါတယ်။တရုတ်ဟာ Fury Cross တန်းနာကျောက်တန်းပေါ်မှာရဟတ်ရင်ဆင်းစရာနေရာနှစ်ခုဂျိုရုဆက်သွယ်ရေးတိုင်10ခုလောက်ထိနဲ့ရေဒါအတွက်ဖြစ်နိုင်တဲ့တိုင်ကြီးတွေပါပါဝင်တဲ့နောက်ထပ်စစ်စခန်းတွေဆောက်လုပ်ဖို့အတွက်လုပ်နေတယ်လို့ AMTI ဖွဲ့ရဲ့ကွန်ပျူတာအွန်လိုင်းသတင်းမှာဖော်ပြထားပါတယ်
။အရှိတောင်အရှဒေတာတွင်တရားမဝင်ရွှေ့ပြောင်းကြသူများဆိုင်ရာနိုင်ငံဖြတ်ကျော်ရာဇဝတ်မှုများနဲ့ပတ်သက်လို့အာဆီယံပါလီမန်အမတ်များရေးပေါ်အစည်းအဝေးကိုမလေးရှားနိုင်ငံမှာဒီကနေ့စတင်ကျင်းပပါတယ်။ဒါဟာမေလကုံမိုင်းကဘန်ကောက်မှာကျင်းပခဲ့တဲ့အစည်းအဝေးရဲ့နောက်ဆက်တွဲအနေနဲ့ဆက်ပြီးကျင်းပတာလည်းဖြစ်ပါတယ်။စီဝေးတဘာပတိအဖြစ်မလေးရှားပြည်ရေးဝန်ကြီးအမတ်ဇာဟစ်ဟမဒက်ကတာဝန်ယူပြီးအာဆီယံရဲနဲ့လုံခြုံရေးအရာရှိတွေလည်းတက်ရောက်ကြပါတယ်။အရှေ့တောင်အခြားဒေသတွေကရွှေ့ပြောင်းနေထိုင်ကြသူတွေအတွက်ရမုံငွေအစီအစဉ်တစ်ခုမှတည်သွားမယ်လို့အစည်းအဝေးညီကုံမှကြေညာသွားပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံကထွက်လာကြတဲ့ရိုဟင်ဂျာအရေးကိစ္စကိုတော့အထူးရှမခံတာကြောင့်အထက်သွင်းဆွေးနွေးမတော့ပါဘူ
း။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော်ခင်မျိုးသက်နဲ့ကိုအောင်တို့ကကြီးညာပေးခဲ့ကြတာပါရှင်။အခုကတော့သတင်းဆောင်မတွေနဲ့ဆက်သွယ်မိမြန်ချက်တွေကိုတလဲတင်ပြပေးပါမယ်။အရင်ဆုံးတော့ရှေးတောင်အာရှလေစီဒုက္ခသည်တွေအရွေးဖြစ်ရှင်းဖို့အတွက်ဒေသရင်းနိုင်ငံတွေဘလို့ကြိုးပမ်းနေတယ်ဆိုတာကိုကြည့်ကြရအောင်ပါ။မြန်မာနိုင်ငံအပါဝင်ဒေသရင်းနိုင်ငံတွေကိုလေစီထွက်ပြေးလာနေသူတွေအရေးဖြစ်ရှင်းရမှာသုံးဆွဲနိုင်မဲ့အရေးပေါ်ရပုံငွေတရက်အာဆီယံနိုင်ငံတွေဝိုင်းဝန်းမှတည်သွားကြဖို့မလေးရှားနိုင်ငံကတိုက်တွန်းလိုက်ပါတယ်။အာဆီယံဥက္ကဋ္ဌအဖြစ်မလေးရှားနိုင်ငံကကမကထလုပ်စီစဉ်တဲ့တရားမဝင်ရွှေ့ပြောင်းနေထိုင်သူများအရေးအစည်းအဝေးပွဲမှာဒီဆွေးနွေးနေချိန်အတွင်းမှာပဲမြန်မာနိုင်ငံရခိုင်ပြည်နယ်မှာရောက်နေတဲ့လေစီပြေးသူတွေအတွက်လိုအပ်ချက်တွေကလည်းအကြီးအကျယ်ကြုံနေရတာပါအပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုညောင်ဝင်းအောင်ကပြောပြပါမယ်ရှင
်အာဆီယံလူညုံရေးဆိုင်ရာအရေးပေါ်အစည်းအဝေးပွဲတရက်ကိုမလေးရှားနိုင်ငံကွာလာလမ်ပူမြို့မှာဇူလိုင်2ရက်ကြာသပတေးနေ့ကကျင်းပခဲ့တာဖြစ်ပြီးလေစီပြေးတွေကိုကယ်ဆယ်ကူညီစောင့်ရှောက်ရေးမှာသုံးစွဲဖို့လူအမဲ့ငွေကြေးအတွက်အာဆီယံအဖွဲ့ဝင်နိုင်ငံတွေထဲ့ဝင်ကြဖို့မလေးရှားနိုင်ငံကတိုက်တွန်းလိုက်တာဖြစ်ပါတယ်။အဖွဲ့ဝင်တနိုင်ငံကိုအနည်းဆုံးဒေါ်လာ300,000ထဲ့ဝင်ကြဖို့အစည်းအဝေးပွဲမှာဥဆောင်ဆွေးနွေးသူမလေးရှားပြည်ထောင်စုဝန်ကြီးဇာဟစ်ဟာမာဒီကပြောဆိုလိုက်တာပါ။ရန်ပုံငွေထဲ့မယ်လို့အာဆီယံအဖွဲ့ဝင်နိုင်ငံအားလုံးကကိုယ်စားလှယ်တွေသဘောတူတာမျိုးမရှိပေမဲ့စင်ကာပူနိုင်ငံကတော့အမေရိကန်ဒေါ်လာ200,000ထဲ့ဝင်သွားမယ်လို့ကတိပေးလိုက်ပါတယ်။ဒီဆွေးနွေးပွဲအတွင်းမြန်မာနိုင်ငံကနေလေစီးထွက်ပြေးကြတယ်ဆိုတော့အငင်းပွားပွေရာရိုဟင်ဂျာအရေးကိစ္စကိုဆွေးနွေးတာမျိုးမရှိဘူးလို့မလေးရှားပြည်ထောင်စုဝန်ကြီးဇာဟစ်ဟာမာဒီကပြောပါတယ
် There was not discussed actually yeah I think we shouldn't be involved in their domestic
အဲ့ဒီအကြောင်းကိုကျွန်တော်တို့မဆွေးနွေးကြပါဘူးမြန်မာနိုင်ငံရဲ့ပြည်တွင်းရေးကိစ္စမျိုးအဲ့ဒီလိုကိစ္စမျိုးမှာကျွန်တော်တို့မပါသင့်ဘူးလို့ထင်ပါတယ်ဒီလိုပြဿနာဖြစ်ရှင်းရမှာသူတို့ရဲ့ပါဝင်ပံ့ပိုးမှုလိုတယ်ဆိုတာမြန်မာကတည်ပြီးသားဖြစ်မယ်လို့ကျွန်တော်မျှော်လင့်ပါတယ်နိုင်ငံတကာကရောအထူးသဖြင့်အာဆီယံရဲ့ပံ့ပိုးမှုတွေပါလိုအပ်ပါတယ
်အရှိတော်အာရှပင်လယ်ပြင်ကိုအရေးစွန်ဖြတ်ပြီးအိန္ဒိယနိုင်ငံတွေမှာခူလုံငွင့်ရဖို့ထွက်လာကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားအများစုနဲ့မြန်မာနိုင်ငံကားလို့ဆိုတဲ့ရိုဟင်ဂျာလေစီပြေးစုစုပေါင်း4,000လောက်ဟာမလေးရှား၊အင်ဒိုနီးရှား၊ထိုင်းနဲ့မြန်မာနိုင်ငံတွေမှာကယ်တင်ခဲ့ပါတယ်။မြန်မာနိုင်ငံကမေလာရဲမှာဖမ်းဆီးကယ်တင်ခဲ့တဲ့ယာချီတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေထဲမှာတချို့ကဘင်္ဂလားဒေ့ရှ်နိုင်ငံဘက်ပြန်လွှဲပေးနိုင်သေးပေမဲ့အခုချိန်ထိရခိုင်ပြည်နယ်မောင်တိုးမြို့နယ်တောင်ပြိုလက်ဝဲစခန်းမှာ900ကျော်ဆက်ရှိနေစေဖြစ်ပါတယ်။အဲ့ဒီဘင်္ဂလားဒေ့ရှ်နိုင်ငံသားတွေအတွက်ကြွေးမွေးစောင့်ရှောက်မှုအပိုင်းမှာအကူအညီတွေလိုအပ်နေစေဖြစ်တယ်လို့ရခိုင်ပြည်နယ်အစိုးရပြောခွင့်ရပုဂ္ဂိုလ်ဦးလှသိန်းကပြောပါတယ်။
အခုကျွန်တော်တို့ဒီမှာကျွန်တော်တို့ကယ်ဆယ်ထားတဲ့လူတွေကိုနေစီယာနဲ့စားစီယာပေးပြီးတော့ဒီ အရင်တစ်ခေါက်ကလေးမြန်မြန်လေးပြပြန်ဖို့လက်ခံဖို့ကျွန်တော်တို့စောင့်နေရတာပဲဒီမွေးတာကတော့နိုင်ငံတော်ဘက်ချက်နဲ့ပြေးတာပါဒီလိုကြည့်ကြည့်တာပေါ့နော်ဒီလိုအိပ်ဖို့နေဖို့နေရာလဲအဆောက်အဦတွေပေါ့နော်ဆေးတာတွေကျွန်တော်တို့ကြံပြီးတော့ပြေးရတယ်ဒီလိုလုံးဝမိုးရရလဲများလာတော့ဒီလိုနေရာချတာတဲ့နေရာတချို့ဟာလုံးလုံးမချုပ်ဖြစ်တယ်ဆိုတော့ကျွန်တော်တို့ဒီရဲတိုင်းနေမှာရှိတဲ့အဆောင်လေးမှာကြောင်းချပြီးတော့နေရာချထားပြရတာလည်းရှိတယ်အဲဆိုတော့ကျွန်တော်တို့ကတော့ဘင်္ဂလားဒေ့ရှ်ကိုပြပြောင်းပေးဖို့အချိန်နဲ့အနေထားမှာရှိတယ်ကျွန်တော်တို့ကလွှဲကျင်နေတယ
်လူမောင်ကိုသမားတွေရဲ့လက်ချက်နဲ့အခုချိန်ထိပင်လယ်ပြင်မှာမျောနေတဲ့ဒေစီပြေ1200လောက်ရှိနေသေးတယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်အခုလိုပင်လယ်ပြင်ကိုထွက်ပြေးလာကြတဲ့အထက်မှာမြန်မာနိုင်ငံကရိုဟင်ဂျာအစိုးသူတွေလည်းပါဝင်ပြီးအဲ့ဒီရိုဟင်ဂျာအစိုးသူတွေဟာမြန်မာအစိုးရရဲ့ခွဲခြားဖိနှိပ်ဆက်ဆံမှုကြောင့်ထွက်ပြေးလာရကြောင်းနိုင်ငံတကာကိုပြောဆိုခဲ့တာကြောင့်လေစီပြေပြဿနာရဲ့မူလဆင်းမြစ်ပြဿနာကိုဖြေရှင်းဖို့မြန်မာအစိုးရပေါ်ဖိအားပေးဖို့လိုကြောင်းနိုင်ငံတကာကတောင်းဆိုမှုတွေရှိပေမဲ့မြန်မာအစိုးရကတော့မြန်မာနိုင်ငံမှာရိုဟင်ဂျာဆိုတာမရှိဘူးလို့တောက်လျှောက်ပြောဆိုထားပါတယ်ခင်ဗျာ
ရှေ့တောင်အာရှလေစီဒုက္ခသည်တွေအရေးကံတွယ်ဖြေရှင်းမှုအတွက်ဒေသတွင်းကိုယ်စားလှယ်တွေဆွေးနွေးနေကြတာနဲ့ပတ်သက်ပြီးတော့ကုညံဝင်းအောင်ကတင်ပြပေးခဲ့တာပါအခုဆက်ပြီးပြည်တွင်းသတင်းတွေကိုတိလက်တင်ပြပေးပါအောင်မယ်။လွတ်တော်တွင်ဖွဲ့စည်းပုံပြင်ဆင်ရေးကြိုးပမ်းမှုအခြေအနေဘယ်လိုရှိသလဲဆိုတာအရင်ဆုံးကြည့်ရအောင်ပါ။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလွတ်တော်တွင်မဲခွဲမှုတွေမှာတမန်တော်သားကိုယ်စားလှယ်တွေကပြင်ဆင်ချက်အားလုံးနှိပါးကိုပယ်ချခဲ့တာကြောင့်ရွေးကောက်ပွဲမတိုင်ခင်ဖွဲ့စည်းပုံပြင်ဆင်နိုင်မဲ့အနေအထားမရှိတော့ဘူးလို့လွတ်တော်အမတ်တွေကပြောဆိုလိုက်ပါတယ်။ဒီကနေ့မှလည်းအခြေခံဥပဒေပါပုံမှန်436ခါဝေးကိုဒုတိယနေ့ဆွေးနွေးမဲခွဲကြတာမှာမဲလုံလောက်မရလို့မပြင်နိုင်ဖြစ်ရပြန်ပါတယ်။စစ်တပ်အနေနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့ဝင်လိမ့်နေမယ်ဆိုရင်ပြည်တွင်းငြိမ်းချမ်းရေးတည်ငြိမ်ရေးမှာပါအခက်တွေ့စေနိုင်တယ်လို့လည်းပြောဆိုကြပါတယ်။လွှတ်တော်အမတ်တွေကမတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။2008ဖွဲ့စည်းပုံအခြေခံဥပဒေပါပုံမှန်436ခါခွေဖွဲ့စည်းပုံပြဋ္ဌာန်းချက်တွေကိုလွှတ်တော်ကိုယ်စားလှယ်85ရာခိုင်နှုန်းကျော်ထောက်ခံမဲနဲ့ပြင်ဆင်ရမယ်ဆိုတဲ့ပြဋ္ဌာန်းထားချက်ကို90ရာခိုင်နှုန်းအောက်မလျော့သောအရေးအတွက်လို့ပြင်ဆင်နိုင်ဖို့ကြာသပတေးနေ့မှာဒုတိယအကြိမ်ဆွေးနွေးပြီးလွှတ်တော်တွင်မဲခွဲဆုံးဖြတ်တာမှာတော့25ရာခိုင်နှုန်းသောတက်မတော်သားလွှတ်တော်အမတ်တွေကကန့်ကွက်ခဲ့ကြပြန်ပါတယ်။နောက်ပြည်နယ်နဲ့တိုင်းဒေသကြီးဝန်ကြီးချုပ်တွေကိုသမရကဓာတ်ရိုက်ခန့်အပ်မဲ့အစားသက်ဆိုင်ရာလွှတ်တော်တွင်မဲခွဲဆုံးဖြတ်ရွေးချယ်ဖို့ဆိုတာကိုလည်းတက်မတော်သားကိုစလေတွေကသဘောမတူခဲ့ဘူးလို့လွှတ်တော်အမတ်ဦးဖေးတန်းကပြောပါတယ်
။436မှာများရမလားဆိုပြီးတော့ကျွန်တော်တို့ဒါကိုတိုင်းသားဆွတ်တော်ကိုစီရောအန်အေရောဒီခံကျိုးရောအကြီးဒီပြင်ဆင်ချက်ကြားပေါ်မှာထောက်ခံပြီးကျွန်တော်ဆွေးနွေးပါတယ်ဒါပေမဲ့တက်မတော်သားကိုစီရတွေကတော့ကျွန်တော်တို့ဒီ436အပိုင်းခောက်ကိုလည်းပဲဒီမိသက်တိတစ်ချက်မှတ်ကိုသူကပြင်ဆင်ဖို့မပြောသေးဘဲနဲ့မပြောသေးဘဲနဲ့ခုနကလူကောက်မဲ့တော့ဘုရားအတိုင်းထားတင်ပါတယ်ဆိုတဲ့ပုံစံမျိုးပဲဆွေးနွေးတော့ဒါဒီ36ကကြီးပိုင်းမှာလည်းသူတို့အဲ့လိုပဲဆွေးနေတဲ့အတွက်မဲခွဲတဲ့အခါမှာလည်းသူတို့ရဲ့ဆွေးနွေးချက်အတိုင်းပဲသူတို့ရက်တည်ပါတယ်ခင်ဗျာ
ပြီးခဲ့တဲ့သတင်းဖတ်တုန်းကလည်းသမရရေချင်းသတ်မှတ်ချက်အပါအဝင်ဖွဲ့စည်းပုံအခြေခံဥပဒေထဲကပြဋ္ဌာန်းချက်တချို့ကိုပြင်ဆင်လို့ရင်လွှတ်တော်ကိုယ်စားလှယ်အားလုံးရဲ့85ရာခိုင်နှုန်းကျော်ကပြင်ဆင်ရန်သဘောတူပြီးပြည်လုံးကျွဆန္ဒခံယူပွဲကျင်းပတဲ့အခါမှာလည်းဆန္ဒမဲပေးပိုင်권ရှိသူအားလုံးရဲ့ထောက်ဝက်ကျော်ထောက်ခံရမယ်လို့ပြဋ္ဌာန်းထားတဲ့ပုံမှန်436ကကိုပြင်ဆင်နိုင်ဖို့ဆွေးနွေးချက်ဟာလဲတက်မတော်သားကိုစလဲရီရဲ့ကန့်ကွက်မှုကြောင့်မလို့မဲလုံလောက်မရဖြစ်ခဲ့ရပါတယ်။လက်ရှိအာဏာရပြည်ထောင်စုချန့်ခိုက်ရေးနဲ့ဖွံ့ဖြိုးရေးပါတီဘက်ကတင်သွင်းတဲ့ဖွဲ့စည်းပုံပြင်ဆင်ရေးအစိုးပြုချက်ထဲကတမရရေချင်းသတ်မှတ်ချက်လွှတ်တော်ကိုစလဲများတဲကသာဒုတိယတမရရွေးကောက်တင်မြှောက်ခွင့်ဖွဲ့စည်းပုံပြင်ဆင်ရေးအတွက်မဲရည်အတွက်သတ်မှတ်ချက်အားလုံးကိုကာကွယ်ရေးဦးစီးချုပ်ကဓာတ်ရိုက်ခန့်အပ်တဲ့တမရသားကိုစလဲရီကကန့်ကွက်ခဲ့ကြတာဖြစ်တယ်လို့လွှတ်တော်အမတ်ဦးလှဆွေကပြောပါတယ
်။အော်ထုံးတော်တိုင်းပေါ့တမရကမပြင်းချင်ဘူးပေါ့နော်တန်လဲလူရဲ့ပြင်းနေတယ်။ပါတီပေါင်းစုံကပြင်းနေတယ်ဟုတ်လို့ပြောပါတယ်။အစိုးရကတမရကတန့်ခွက်နေတယ်ဆိုတာတမရဆိုတာကအာဝေးဥပဒေဆိုတာတမရလက်အောက်ကဖြစ်တယ်
တမရသားကိုစလေရီရဲ့ကန့်ကွက်ချက်ဟာတမရဦးသိန်းစင်ရဲ့သဘောထားသာဖြစ်တယ်လို့လွှတ်တော်အမတ်ဦးလှဆွေကရှုမြင်ပါတယ်။ရခိုင်မျိုးသားပါတီရဲ့လွှတ်တော်အမတ်ဦးဖေတန်းကတော့တမရအနေနဲ့လက်ရှိ2008ခုနှစ်အခြေခံဥပဒေကိုပြင်ဆင်ရေးတုံ့နှေးနေမယ်ဆိုရင်တိုင်းသားတွေနဲ့အပြစ်ခတ်ရက်စဲရေးညှိနှိုင်းမှုတွေပေါ်မှာပါတက်ရောက်မှုရှိသွားနိုင်တယ်လို့ပြောဆိုပါတယ
်။ဒီကလည်းဒီလိုတစ်သက်လုံးဒီလိုရှုတ်ကန်ချလို့ရမလားဒီလိုဘက်ကလည်းအလားကျွန်တော်တို့ PR တွေတွန်းအားတွေအခက်အခဲတွေဆိုတာရှိလာနိုင်ပါတယ်။ ို့မှာကျွန်တော်လက်နက်ကင်ဖွဲ့ပြီးဒီလိုပုံစံမျိုးနဲ့ကဆိုရင်ဒါလက်နက်ဆုံးဖို့ညှိနှိုင်းဖို့ဆိုတော့တို့ကခက်တော့ခက်တော့ပါလိမ့်မယ်အဲ့ဒါနဲ့ဒီဒီတွင်ရင်းဆိုင်တဲ့ဝေးတော့ပါလိမ့်မယ်ထို့အတူဒီအရာဖက်လှုပ်ရှားမှုတို့အကြောင်းသားလှုပ်ရှားမှုဒီမိုကရေစီလှုပ်ရှားမှုဆိုတဲ့ line တပိုးတွေလည်းပေါ်လာနိုင်ပါတ
ယ်။အရင်စစ်ဆုံးရာစိတ်ချက်ရေးဆွဲခဲ့တဲ့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကတော့တမ်းမတော်ကာကွယ်ရေးဦးစီးချုပ်ရဲ့သဘောတူညီချက်မရဘဲပြဋ္ဌာန်းချက်တွေကိုပြင်ဆင်လို့မရတဲ့အနေအထားမှာရှိနေတာဖြစ်ပါတယ်။အခြေခံဥပဒေကိုလွှတ်တော်တွင်မှပြင်ဆင်နိုင်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့2008ဖွဲ့စည်းပုံအခြေခံဥပဒေအတိုင်းလွှတ်တော်တဲ့ဝင်ရောက်ခဲ့ကြသူတွေကတော့ဖွဲ့စည်းပုံပြင်ဆင်ရေးလက်ရှိစစ်တပ်ကိုယ်စားလှယ်တွေရဲ့သဘောဆန္ဒအရလွှတ်တော်တွင်မှပြင်ဆင်နိုင်မယ့်အလားအလာမရှိတော့ဘူးဆိုပြီးလဲပြောဆိုနေကြတာဖြစ်ပါတယ်ရှင်
။လွှတ်တော်တွင်ဖွဲ့စည်းပုံပြင်ဆင်ရေးကြိုးပမ်းမှုအခြေအနေတွေကိုမတ်တန်ကြီးထိုက်ကစူးစိတင်ပြပေးခဲ့တာပါ။ဖားကတ်ဒေတာကြောက်စင်းကုမ္ပဏီတခုတိုက်ခိုက်ခံရတဲ့တဲ့ရင်ကိုမတင်ပြခင်မှာတော့လာမယ့်ဒီစနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုတော်ရရှင်တွေကိုကြိုတင်တည်ပြပါစေရှင်။
2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စနဲ့ပတ်သက်ပြီးတော့အတိုက်ခံဒီမိုကရေစီလိုလားသူတွေတောင်းဆိုနေကြတဲ့အချက်လက်တွေဟာလွှတ်တော်ထဲမှာဖြစ်မလာခဲ့ပါဘူး။ဒါကြောင့်မလို့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်အလားအလာနိုင်ငံခင်းကျင်းတွေဘယ်လောက်ထိရှိနေအောင်မယ်လို့သတို့ရှင်တွေယူဆပါလဲ။အခုစနေနေ့ညပိုင်းဒဲအလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများလို့တဲ့သတို့ရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်မိမိတို့ဆွေးနွေးလိုတဲ့အကြောင်းအရာမိမိတို့မေးမြန်းလိုတာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းရမယ့်သတင်းရှင်တွေကိုကြိုဆိုပါရစေ
။သတင်းရှင်တွေအချိန်မီဆက်သွယ်လာကြစေချင်ပါတယ်။ပါဝင်ဆွေးနွေးကြဖို့လည်းထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုဆက်ပြီးတော့ဒီကချင်ပြည်နယ်ဘက်ကသတင်းတပုတ်ကိုတင်ပြပေးခြင်းပါတယ်။ကချင်ပြည်နယ်ဖားကန့်မြို့နယ်ကစိုင်းရတနာအောင်ကြောက်စိမ့်တူဖော်ရေးကုမ္ပဏီကိုအမည်မသိလက်နက်ကိုင်အဖွဲ့တစ်ခွဲကဝင်ရောက်စီးနင်းပြီးတော့ယင်ရန်နေရာတွေကိုပါဒီမီးရှို့ဖောက်ခွဲပျက်စီးခဲ့လို့ပျက်စီးဆုံးရှုံးမှုတွေအများပြားရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဘယ်အဖွဲ့ကအခုလိုတိုက်ခိုက်တာလဲဆိုတာကတော့သေချာမသိရသေးပါဘူး။ဒီအကြောင်းစုံစမ်းမေးမြန်းထားတဲ့ VOA ထိုင်းစီဆိုင်သတင်းတောက်ကိုနိုင်ကွင်းအင်ကတင်ပြပေးပါမယ်ရှင်။
ဟုတ်ကဲ့ပါကချင်ပြည်နယ်ဖားကန့်မြို့နယ်ထဲမှာအစိုးရနဲ့အကျိုးသူပူးပေါင်းလုပ်ကင်နေတဲ့စိုင်းရတနာအောင်ကြောက်စိမ့်တူဖော်ရေးကုမ္ပဏီကိုအမည်မသိလက်နက်ကန်အဖွဲ့တစ်ဖွဲ့ကနေဝင်ရောက်ဖောက်ခွဲဖျက်ဆီးခဲ့တယ်လို့ဒေသခံသူလည်းဖြစ်ကချင်ရိုးရရင်ကျေးမှုကော်မတီဝင်သူလည်းဖြစ်တဲ့ဦးလမောင်းလတောင်ကပြောပါရယ်ဖားကန့်မြို့နယ်နဲ့လုံခင်းမြို့နယ်ကြားမော်စီစာရွာနီးမှာရှိတဲ့စိုင်းရတနာအောင်ကြောက်စိမ့်တူဖော်ရေးကုမ္ပဏီပိုင်မြေတူးဆက်ရန်တရား၄စီးနဲ့မော်တော်ယာဉ်၆စီးကိုအမည်မသိလက်နက်ကန်အဖွဲ့ကနေယမနီညဘက်မှာမီးရှို့ဖျက်ဆီးခဲ့တာပါအခုလိုယင်ရန်တရားတွေကိုမီးရှို့ဖျက်ဆီးလိုက်တဲ့အတွက်ပျက်စီးဆုံးရှုံးမှုပမာဏတန်ဖိုးများပြားတယ်လို့ဦးလမောင်းလတောင်ကအခုလိုပြောပါတယ
်။တောလူတွေအခုမပတ်ခဲ့လို့ဆိုလားအဲ့ဒါကြောင့်လာပြီးဖောက်ခွဲတယ်ပြီးတော့လာလာလဲ၁၀ယောက်နီးနီးလာပြီးတော့အဲ့မှာရှိတဲ့လူတွေကိုအလုံးဖေးဖွဲခိုင်းပြီးတော့အဲ့မှာစီလောင်းချုပ်လိုက်တာပေါ့။ပေဖို့ကတော့၄စီးပေါ့။အဲ့ကားတော့၆စီးလို့ပြောတယ်။ဒီ၆စီးနဲ့မြေမှာလက်နဲ့ကင်တဲ့သူကအများရှိတယ်နိ။ဘသူပဲဝါရလို့တိတိကျပြောဖို့တော့ခက်တံပိုးကြတော့တော်တော်လေးတော့သုံးချုံသွားမှလို့ထင်တာပဲဥမာပေဖို့ဒစည်းကိုကျွန်တော်တွက်ကြည့်လို့ရှိရင်သူကအမေရိကန်ဒေါ်လာ3000ပြားဆိုအလင်းဆုံးမော်လေးနော်ပြီးတော့အဲ့ဤတဲ့ပါသွားတဲ့ကားကဒစည်းကိုကြတော့သူကဒီပမာငွေတော်မှစိတ်က9600တော့တန်တယ်လို့ပြောတာပဲအဲ့လည်းကျွန်တော်ပေဖို့တော်မှပို့ပြီးတံပိုးကြည့်လို့ဖြစ်
ဒါပြင်လက်နက်ကင်ဖွဲ့တွေပြန်လည်ထွက်ခွာရမှာတခြားကြောက်စိမ့်ကုမ္ပဏီကိုလုံခြုံရေးယူနေတဲ့ရဲတပ်ဖွဲ့တွေနဲ့လည်းပြစ်ခတ်မှုဖြစ်ပွားခဲ့တယ်လို့ဦးလမောင်းလတောင်ကဆက်ပြောပါတယ်
။နောက်ပြီးတော့အဲ့ရှေ့မှာဒီကြောက်စိမ့်တောင်ဆိုတဲ့အဲ့ကုမ္ပဏီရှိတယ်အဲ့မှာကြောက်ရဲတွေရှိတာအဲ့မှာမိလာရှို့လိုက်တဲ့ကုမ္ပဏီရဲ့ရှေ့မျက်နှာမှာကုမ္ပဏီတစ်ခုရှိတယ်လေ။အဲ့မှာရဲတောင်းပေးနေခါကျတော့အဲ့မှာခလာလေးပြစ်ခတ်မှုဖြစ်သွားတော့ပြစ်ခတ်မှုတော့ဘာမှမရှိဘူး။
ဖားကန့်မြို့နယ်ကစိုင်းရတနာအောင်ကြောက်စိမ့်တူဖော်ရေးကုမ္ပဏီဖောက်ခွဲဖျက်ဆီးခံရမှုနဲ့ပတ်သက်ပြီးဖားကန့်ရဲတပ်ဖွဲ့မှုရုံးကိုဆက်သွယ်မေးမြန်းရမှာတော့အခုလိုပြောပါတယ်
။ဟုတ်ကျွန်တော်ကြားရတာဒီမှာလာဒီမှာအဝင်ခွဲရအဲ့လောက်ပဲကြားရတယ်ကျွန်တော်တို
့ကြောက်စိမ့်တူဖော်ရေးကုမ္ပဏီကိုဘုံခွဲဖျက်ဆီးသွားကြောင်းအတည်ပြုပြောဆိုခဲ့ပေမဲ့လုံခြုံရေးရဲတပ်ဖွဲ့တွေနဲ့ပြစ်ခတ်မှုဖြစ်ခဲ့တဲ့ဆိုတာကိုတော့ဖြေကြားခဲ့ခြင်းမရှိပါဘူး။ဖားကန့်မြို့နယ်ဒေသအတွင်းမှာလက်နက်ကင်ဖွဲ့တွေအများပြားရှိနေတယ်လို့ကြောက်စိမ့်နဲ့ရွှေတူဖော်ရေးကုမ္ပဏီလုံခြုံရေးဝန်ထမ်းတွေကလည်းလက်နက်ကင်ဆန်မှုတွေရှိနေတာကြောင့်ပေဖို့ရဲ့လက်ချက်ဆိုတာခံမရခက်ခဲကြောင်းတခြားဒေသခံသူဖြစ်သူကုပရဏန်ကပြောပါတယ်။ဇွန်လနောက်ဆုံးပတ်တွင်ဖားကန့်မြို့နယ်ကကြောက်စိမ့်တူဖို့ရေးကုမ္ပဏီတွေဖောက်ခွဲခံရတာ၃ကြိမ်ထက်မနည်းဖြစ်ပွားခဲ့တယ်လို့ဒေသခံသူဖြစ်တဲ့ဦးလမောင်းလတောင်ကအခုလိုပြောပါတယ်
။ဒီတော့တွင်မ
ရှိရဟာဟိုရှိရသူကခုကော်မတီကအခုလိုကလပ်မီရှိုလာတော့အဲမိုင်းလာပြလိုက်လာတော့စသဖြစ်ပါလေအဲရှိတယ်တပတ်တော်တိမတော်ပါဒီကော်မတီအတုံးလေးကုလုပ်ရှိပါပြီဟိုမှာလုံငယ်တဲ့၄ရက်ရဲ့အဲပေါင်းဆက်မှာရှိတဲ့သူကော်မတီအဲမှာလဲဟိုကလားတော်တော်လေးနေတဲ့ပါသွားတယ်ဆိုတော့သူရဲ့ခမန်းတီအဲအဲမှာဆုံးရှုံးသွားတယ်ဗောလမ်းထောက်ရနေနေရှိတယ်ဗောအဲလိုခမန်းကြတယ်လက်ရှိကချင်းပြည်နယ်ဖက်ကဒေတ
ya yong ni gu pi ma tha tai khai phet si ni da jao tira twin lou chung yi so yin ya de chin ni ma shi ni de lo le tira khan ni ga pyo ba de khmyar
pha kan myu ga chao sain company de khu tik khat tai khai di khan ga ya da ne patat pi lo thai chi sai tadin da ko nai ko yin ga tadin pi pu ga da ba shin kachin pi ne bat ga tadin go cha ga ya pi lo aku di kyin pi ne bat ma le tai pwe de chu pyan le phit pwa ni de a chin ni go tin pya pi ba au me မြန်မာအစိုးရနဲ့ပြည်ခန့်ရဲစဲဖို့သဘောတူညီမှုရထားတဲ့ဒီမိုကရေစီကရင်အကျိုးပြုတက်မတော် TKPA နဲ့မြန်မာစစ်တပ်တို့အကြားမှာဒီကရင်ပြည်နယ်အတွင်းတိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့ပါတယ်။ Concrete မြို့နယ်အတွင်းဒီကနေ့အစောပိုင်းတုန်းကဖြစ်ခဲ့တဲ့တိုက်ခိုက်မှုတွေကြောင့်မြဝတီ Concrete လမ်းမှာလည်းအသွားလာတွေရပ်တန့်ကုန်တာပါ။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါရရှင်
။ကရင်ပြည်နယ်အတွင်းကအဓိကဆက်သွယ်ရေးလမ်းကြောင်းတစ်ခုဖြစ်တဲ့မြောက်ရီကော့ဂရိတ်လမ်းအနီးမြန်မာစစ်တပ်နဲ့ DKB အဖွဲ့တို့ကြားဒီကနေ့မနက်ပိုင်းမှာပဲတိုက်ခိုက်မှုတွေဖြစ်ပွားခဲ့တာပါ DKB အဖွဲ့ရဲ့ကလိုထူပေါ်အခြေစိုက်စစ်ဗျူဟာမူဘူမူကြီးစောဆောင်ကတော့ဒီကနေ့တိုက်ပွဲအတွင်းထိခိုက်မှုတချို့ရှိခဲ့တယ်လို့ပြောပါတယ
်ဒီငန်းကြီးတော်ဂျာနဲ့ဒီကော့ဂရိတ်ဂျာမှာသူကနေရာချမယ်နော်လုံလုံရေးတာသူလူကြီးကျက်လုံရေးဆိုတော့ကျွန်တော်တို့ကလည်းဘယ်လိုပြောမလဲယူဘူးစစ်ပြန်မထွက်ရခဲ့ရင်ကွာချမယ်တငင်းငင်းကာလမှာဆိုတော့ဘယ်သူမှလည်းကိုလောက်ကြမှာမဖြစ်ဘူးနောက်တစ်ဖက်ကလည်းနိုင်ငံတော်အစိုးရကခေါင်းဆောင်နဲ့ကျွန်တော်တို့ဒီစားမလိုင်းရင်လူကြီးကကျွန်တော်မှလည်းစောင့်ရှိတယ်လေဒါသူတို့ရဲ့လူကြီးကကျွန်တော်တို့ယူပြီးလို့လည်းရတယ်အသွားကြရှိကားနဲ့သွားပေါ့ဒါသူကဒီလမ်းကြီးမှာယူမယ်သူတို့လာဝင်ဆိုလို့ရှိရင်လည်းဟိုဒီကခွင့်မပြုဘူးဆိုတော့သူသိတယ်အဲ့ဒါတော့လူကိုယ်တိုင်မလာဘဲနဲ့လက်နဲ့ကြီးနဲ့ဟိုအရင်ပြစ်တယ်ပေါ့အဲပြစ်တော့ကျွန်တော်တို့လည်းဟိုနေရာတွေယူကြတယ်ပေါ့ယူတော့ဟိုပြစ်ခတ်မှုတွေဖြစ်တယ်သူတို့ကျွန်တော်တို့လက်နဲ့ကြီးဟိုအလုံး100နီးပါးလောက်ပြစ်တယ်လုံး100နီးပါးပြစ်တော့ကျွန်တော်တို့လူတွေလည်းထိသွားတယ်အဲနေရာပြစ်တယ်နေရာပြစ်တော့တော့ခလေးလည်းထိလို့မရတော့ဘူးသူတို့ကဒီအရာရှိသူကမဖွင့်ရရှိတယောက်ထိတယ်ပြရတယ်လေထိတာအလုံးကောင်းရောက်မဖွင့်ရရှိတယောက်ပ
ါကော့ဂရိတ်မြို့နယ်အတွင်းကတိုက်ပွဲဖြစ်နေတဲ့အခြေအနေနဲ့ပတ်သက်လို့ဒေသခံအာဏာပိုင်တွေကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့မရခဲ့ပါဘူးအခုတိုက်ပွဲဖြစ်ခဲ့တဲ့နေရာနီးကမြဝတီကော့ဂရိတ်လမ်းဟာကုန်တယ်တွေခရီးသွားတွေရဲ့အဓိကအသုံးပြုကြတဲ့လမ်းကြောင်းဖြစ်ပြီးနှစ်ဖက်လက်နက်ကင်တပ်တွေမကြာခဏငွေကြေးကောက်ခံလေးရှိတယ်ဆိုပြီးဒေသခံတွေကပြောပါတယ်ဒီကနေ့လက်နက်ကင်တိုက်ပွဲတွေဖြစ်ပွားခဲ့ရကနေမြဝတီကော့ဂရိတ်လမ်းကိုပိတ်ခဲ့ရတဲ့အထိဖြစ်ခဲ့ရတယ်လို့လည်းကော့ဂရိတ်မြို့ကတူကပြောပါတယ
်အဲအထာနေရာတော့လက်နက်ကြီးကနေပဲကြားနေရတယ်ဒါမဲ့လမ်းမတွေတောက်ဝန်းကျင်တော့လမ်းနဲ့နီးရောတော့ကားမဖြစ်တော့ဘူးကဲကမ်းမသွားလို့မရဘူးအဲကောင်းကင်မြောက်ကြီးတောက်လျှောက်တော့ကဲမမဖြစ်သွားဘူးကဲဘောမှာမဖြစ်သွားဘူ
း DKBA အဖွဲ့ဟာလွန်ခဲ့တဲ့အနှစ်20လောက်ကစလို့အဓိကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ဖွဲ့ဖြစ်တဲ့ကရင်အမျိုးသားအစည်းအရုံး KNU ကနေခွဲထွက်လာခဲ့ပြီးတဲ့နောက်အဲ့ဒီအချိန်တုန်းကစစ်အစိုးရနဲ့အပြစ်ခတ်ရက်စဲရယူခဲ့တဲ့အဖွဲ့တစ်ဖွဲ့ဖြစ်ပါတယ်ဒါပေမဲ့လည်း2010ပြည့်နှစ်မှာတနည်းနီးပါးကြာတိုက်ပွဲတွေပြန်လည်ဖြစ်ပွားရာကနေ2011ခုနှစ်မှာနောက်တစ်ကြိမ်အပြစ်ခတ်ရစေးထပ်လုပ်ခဲ့တာပါမြန်မာအစိုးရတပ်ဖွဲ့တွေနဲ့ DKBA အဖွဲ့တွေကြားပြီးခဲ့တဲ့နှစ်နှောင်းပိုင်းမှာလည်းမွန်ပြည်နယ်တိုင်မျောမြို့နယ်ထဲမှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးအဲ့ဒီအချိန်ကစလို့အခုတစ်ကြိမ်တိုက်ပွဲတွေပြင်းထန်တာဟာပထမဦးဆုံးအချိန်လည်းဖြစ်ပါတယ်ရှင
်ဒါကတော့ဒီ DKBA ကရင်တပ်ဖွဲ့တွေနဲ့မြန်မာစစ်တပ်အကြားဒီနေ့တိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့တာနဲ့ပတ်သက်လို့ထိုင်းခြေဆိုင်သတင်းတောက်မအေးမာကသတင်းပေးပို့ခဲ့တာပါရှင်View American တန်ရဲ့ဇူလိုင်လ2ရက်ကြာသပတေးညမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။ကျမတို့ရဲ့အစီအစဉ်တွေကိုအခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်တည်းပဲဒီ Internet ကနေပြီးတော့လည်းတိုက်ရိုက်နားဆင်လို့ရပါတယ်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဥက္ကဋ္ဌရဲ့မြန်မာအရေးသုံးသပ်ချက်၊ကျန်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလောအစီအစဉ်တွေကိုနားဆင်ကြရမှာမို့စောင့်မျှော်နားဆင်ပါအောင်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။မြန ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်။ Washington DC မြို့တော်အမေရိကန်အသံကနေပြီးတော့2015ခုနှစ်ဇူလိုင်လ2ရက်ကြာသပတေးညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းနိုမီတာ25 32 50လိုင်းလက်မီတာ190ကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါဗျ။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်ထုတ်လွှင့်ပေးသွားမှာပါရှင်။ဥကောင်းတန်ရာရရင်အရေးပေါ်ဘယ်လိုပြုစုသင့်တယ်လဲဆိုတာကိုကျမရေးကဏ္ဍမှာတင်ပြပေးဖို့ရှိသလိုဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်လူဝင်မှုပြဿနာကိုနှစ်နိုင်ငံအစိုးရတွေဖြေရှင်းဖို့ခက်ခဲနေတဲ့အကြောင်းဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလောကကဏ္ဍမှာဆိုရင်တော့
ရှင်းရှင်းလင်းလင်းအဖွဲ့ရှိတဲ့အဖွဲ့ရှင်းရုံနဲ့ဖွင့်လိုက်တာအဲ့ဒီအစိုးရလက်မခံဘူးဆိုတော့အစိုးရသဘောထားတော့ကျွန်တော်တို့အနေနဲ့ကတော့ဘယ်လိုမှသွား
တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့အစ်စ်မြေညှိနှိုင်းကော်မတီနဲ့အစိုးရအကြားငြိမ်းချမ်းရေးဆွေးနွေးမှုအခြေအနေဘယ်လိုရှိသလဲဆိုတာကိုမကြာခင်တင်ဆက်မယ်တိုင်းရင်းသတင်းလောကကဏ္ဍမှာအပြည့်အစုံကိုနားဆင်လို့ရပါတယ်ရှင်အခုရင်ဆုံးကတော့ကျမကြီးကဏ္ဍကိုထုတ်လင်းပေးပါမယ်အသက်အန္တရာယ်ရှိတဲ့ဥကောင်းတန်ရာရရင်စိတ်ယုံမရောက်ခင်အရေးပေါ်ပြုစုကူတာနိုင်ဖို့အရေးကြီးပါတယ်ဥကောင်းတန်ရာပြင်းထန်မထန်ကိုဘယ်လိုခွဲခြားနိုင်ပြီးပြင်းထန်တဲ့အဆင့်မှာအသက်မဆုံးရှုံးရအောင်စိတ်ယုံမတန်ခင်မှာအရေးပေါ်ဘာတွေလုပ်ပေးဖို့အရေးကြီးပါသလဲဒီအကြောင်းအရိုးအထူးခွဲစိတ်ဆရာဝန်ကြီးနဲ့အရိုးရောဂါပညာအငြိမ်းစားဌာနမှူးပါမောက်ခဒေါက်တာကျော်မြင့်နိုင်ကိုဦးဝင်းမင်းကမေးမြန်းပြီးတော့ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတင်ဆက်ထားပါရရှင်
โอเคปะปะคะดอกจําเนี่ยครับเนี่ยเราปีเกเรตะคอกก็တော့ဒီဥကောင်းထံရရတာเนี่ยပတ်သက်ပြီးတော့ကာကွယ်ရေးအကြောင်းတွေကိုကျွန်တော်တို့အဓိကပြောပြီးတဲ့အခါမှာအခုတစ်ခေါက်တော့ဆရာကြီးအခုလို့ဒီကာကွယ်တဲ့ဂျားတွေကဖြစ်လာခဲ့ရင်ပေါ့ဆရာเนาะဘယ်အချက်တွေကိုအဓိကထားရမလဲဆိုတာကိုဆက်ပြောကြအောင်ဆရာဒီဥကောင်းထံရရတာပြင်းထန်မပြင်းထန်ကိုဘယ်လိုသိနိုင်မလဲဆရာ
ကျွန်တော်အင်တာဗျူးကြည့်ပါတယ်ခင်ဗျာသူရဲ့ပြဖို့ဆိုတာလေတကယ်တမ်းကောင်းခံရဆိုတာနဲ့ဆရာကသူရောင်းတာဖြစ်စီဒါမျိုးစုပ်ပြဲတော့ဖြစ်ဖြစ်ဘယ်လိုအင်ဂျူရီမျိုးပဲဖြစ်ဖြစ်ဘောအမြင်ကကျလို့ဖြစ်ဖြစ်ကားအက်ဆီဒင့်ဖြစ်ဖြစ်မော်တော်ဆိုင်အက်ဆီဒင့်ဖြစ်ဖြစ်ဘယ်ဟာပဲဖြစ်ဖြစ်အဲ့မှာနှမျိုးလစားခွဲကြလို့ရပါတယ်ဒီခါကျတန်ရာကမပြင်းထန်မှုပေါ်ရလေးပဲရှိတယ်ဒါပေမဲ့အထဲမှာဘုံနောက်ကတက်လိုက်တဲ့အရှင်နဲ့လှုပ်ခါသွားတဲ့အတွက်ဒီစားပန့်ဖြစ်ရှိပါတယ်အဲ့တော့ကျွန်တော်တို့ကဟက်ဒင်ဂျီရမယ်။ပေါက်ပြဲချီချီဖြစ်စီမရှိသည်ဖြစ်စီပေါ့လေ။ကျွန်တော်တို့သိရမှာကလူနာကတကယ်တကယ်သတိလစ်သွားလားမလစ်သွားလား။သတိလစ်တာမှာတောက်လျှောက်ကြီးတစ်လစ်တည်းရှိသလို transient ပေါ့လေ။ခဏလေးနေတော့ဖြစ်မယ်။နောက်ပြန်ပြီးကောင်းလာတယ်။နော် initial loss of consciousness ပေါ့လေ။အဲ့ဒါကိုကျွန်တော်တို့ကြည့်ရပါတယ်။လောက်ချင်းကြတယ်နော်။အဲ့တော့ကျန်သတိရလာတဲ့လူတဲ့မမရှိမယ်သတိလည်းကောင်းနေရဆိုရင်တော့ဒါဒါပါပဲဖြစ်ဖြစ်ကျွန်တော်တက်တာရှင်းနေပါတယ်ဒါပေမဲ့လည်းကျွန်တော်အထဲမှာဖြစ်ပြတဲ့ကြောင်းလေးတွေဘုံနောက်ခင်မှာဖြစ်ပြကြောင်းလေးတွေဖြစ်နိုင်တဲ့အတွက်ဒီကရံရတဲ့ဒီတိုင်းကိုကျွန်တော်ဆေးရုံကောင်းခိုင်းနေရဆိုရင်ဆေးရုံပြင်ပြီးတော့ဒီကရော observation လုပ်တင်ပါတယ်စောင့်ကြည့်ကာလမှာကျွန်တော်ဒေရှာရမော်နီတာလုပ်ဖို့လိုရဲနောက်တစ်ခုကတော့အကောင်ချင်ဖြစ်သွားတယ်ဘယ်လိုလုပ်ရမလဲအဲ့ဒီမှာအရေးကြီးပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီတတိလစ်သွားလို့ရှိရင်ဘာတွေလုပ်ပေးဖို့လုပ်မလဲဆရာ
အကောင်ချင်ဖြစ်သွားတယ်ဆိုရင်ကျွန်တော်ကဓမ္မတိချက်ပထမဆုံး ABC ပေါ့ဗျာနော် airway ကြည့်ရပါတယ် airway ကဒီကောင်းတဲ့ဆယ်ဘေးရိုးနဲ့လည်းဆက်နေတာဖြစ်တဲ့အတွက် airway ပါထိခဲ့နေတဲ့အခြေအနေရှိပါတယ်အဲ့ဒီတော့မှဒီထိခဲ့နေတဲ့အခြေအနေရှိတယ်အဲ့မှာဒီထိခဲ့တဲ့လို့ဒါမျိုးဖြစ်ခဲ့တာမျိုးကြတယ်ကျွန်တော်အောက်ပိုင်းနေရာကျောသားတွေကခံကျင်ဖြစ်တော့ပေါ့လေအဲဒီမှာအဓိကဒီသက်ရှိတဲ့ကျောသားများဖြစ်တဲ့ intercultural market ဆိုတာပေါ့ဗျာ။နောက်ဒါဖြစ်ဖြစ်တယ်ပေါ့ဒါတွေကတော့ level ရုံတမလေးရဲ့အထက်မှာဖြစ်လို့ရှိရင်သူကပေါ့လက်ရှိတဲ့ပုံမျိုးရှိရရှိပါအဲ့လိုမျိုးတဲ့အခြေတစ်ချက်တက်ကေကုတော်မျိုးလောက်ပြီးလို့ရှိရင်ဆေးဝင်နေရပို့ဒီသက်ရှိစားအောင်တို့ ံဒီပြီးရတဲ့မှာကျွန်တော်ထောက်ကူပြီးရတယ်နဲ့တက်ရှင်နဲ့အလုပ်ပြီးရတယ်။နောက် recover ဖြစ်လာတဲ့အခါကျမှသူခိုင်းခြင်းနဲ့ကြံဖြစ်မှာပေါ့လေ။အဲ့တော့ဆေးရုံတင်မှုအမြင့်ကြီးပြီးကြိုးပါတယ်။အဲ့တော့ပထမဆုံးကြည့်ရမှာတော့ကောင်းကိုအရင်ကြည့်ရပါတယ်။ပေါက်ပြဲလို့ရှိလား၊ကြေကြေဥရရှိလား။ဒါမရှိဘူးဒါပေမဲ့ငါကချစ်ခါကမှ initial loss of consciousness ဆိုလို့ရှိတယ်ဆိုလို့ရှိသေးုံတင်ပြီးတော့အကြောက်လို့ကိုလိုပါလဲ
ဟုတ်ကဲ့ဆရာအဲ့တော့ဒီဥကောင်းတန်ရာမှာတတိလစ်သွားလို့ရှိရင်နောက်ထပ်ကောအရေးတကြီးကြည့်စရာရှိသေးလား
အဲ့တော့ဒီနေရာမှာကျွန်တော်သတိထားမှာကပထမဆုံး airway ကိုကြည့်ရပါတယ်ဓာတ်ကအာကွက်ချက်ဖြစ်နေတဲ့ patient ဆိုလို့ရှိရင်ကျွန်တော်ပလက်ကြီးမထားပါဘူးပလက်ကြီးထားရင်ရှားကနောက်ကိုလန်ကြပြီးလို့ရှိရင်တက်ရှိပါပါတော့ပိတ်တဲ့အတွက်အာကွက်ချက်ဖြစ်နေတဲ့လူကိုအញ្ញံတည်နိုင်ပါတယ်အဲ့ဒီ knowledge ရှိတော့ရှိရဆိုလို့ရှိရင်ကျွန်တော်တို့ကဒါကိုကာဝယ်ဖို့အတွက်တက်ရှိလမ်းမပိတ်ဖို့အတွက်ဘယ်လိုထားမလဲဆိုရင်ကျွန်တော် semi prone ပေါ့လေစကားအနေထားကျွန်တော်လည်းလျှောက်ရပို့ပြီးတော့အဲ့ဒီပုံစံလေးမှာဆိုရှားနောက်ကုန်ကြတော့မကြတဲ့အတွက်တက်ရှိပါမပိတ်ဘူးမပိတ်တဲ့အတွက်တက်ချမ်းသာရနိုင်မှာဒီ knowledge ရှာလူတိုင်းသိဖို့လိုပါတယ်ဒီလူပြည်သားတိုင်းသိဖို့လိုတယ်နာတော့မိမိတွေပြည်ပင်ဆိုလို့ရှိရင်အံတော်ချက်ပြည်ရနေတယ်အဲ့ position တွေထားလိုက်တာနည်းကလည်းအသက်ရှင်နိုင်ပါလေအဲ့ဒီ knowledge ၄တောင်ဆင်းတဲ့လူတိုင်းမြင်မရှိကြဒါကြကဆရာဝန်များပြီနေတက်မဲ့ရုံသားများပြီဒီကိစ္စလေးကိုမေ့ကြော်နေတဲ့အတွက်သစိမ်းဝန်ဒီသစိမ်းကိုပြောင်းနေနေရမှာပြက်လက်ကြီးသွားပြီးကျသွားတဲ့အတွက်နားမှာတည်ရရှိပါဟောဒီလူလူကတော့တော့ပေါ်ရမရှိဘူးပေါ့ဗျာကျွန်တော်မှဒီလိုတွေ့ကြုံနေရှိပါတယ်ဆေးရောက်တော့ကျွန်တော်စီရောက်တော့ပြေးနေပြီပေါ့ပြေးနေဆိုဆေးရောက်ဘာလို့မပြေးဘူးပြေးတယ်လို့ပြောတာပေါ့ဒါမဲ့တကယ်ကျွန်တော်တို့ပါဒါမဲ့ all the death ပြေးနေတဲ့အရာကြီးကိုကျွန်တော်ဘယ်လိုသွားလုပ်မလဲဆိုဆက်တည်လို့ဟောအဲ့အမျိုးကျန်စက်တမရှင်းရတယ်ရှိပါတယ်အဲ့ဒီကကြာရင်လူနာရှင်ကိုခေါ်ပြီးတော့ကျွန်တော်ဘာကြောင့်ပြေးရဆိုတော့ရှင်းပြရမယ်ရှိပါတယ်အဲ့တော့ကျွန်တော်တို့က airway ကိုကြည့်ရတဲ့နေရာမှာ block ရှိလားရှိရင်မရှိအောင်ကျွန်တော်တို့ပြပြရပါတယ်အကြေတိတ်အကောင်ချက်ဖြစ်နေတဲ့ဂီဒီနဲ့ပြိပြီးတော့မလုံနိုင်ဘူးဆိုလို့ရှိရင်ကျွန်တော်တို့တက်ရှူတိုင်းကြောင်းအတွက်ထည့်တဲ့အပအဲဝေးတဲ့ထည့်တဲ့ကိရာလေးတွေရှိပါမယ်။ရှိရလို့ထည့်ပြီးလို့ရှိရင်ကျွန်တော်တို့ဟိုအမ်ဘူလန့်စီပုံမှာလည်းရှိပါတယ်တက်ရှူထောက်ကူပြရတယ်အဲထည့်ပြီးတော့လုပ်ပြလို့ရတယ်။ဒီကုသမယ်နဲ့နေရာရောက်ပြီးရှိကားပေါ်နေပြီးတော့တင်သွားပြီးတောက်လျှောက်မော်နီတာလုပ်သွားလို့ရတယ်အခြေအနေရှိပါတယ်။ဒါပေမဲ့အဓိကဒီလူကိုယ်တိုင်ကဒီ knowledge ရှိပြီးတော့သူ့နိုင်ကြီးမှာပုံစံလေးလဲလျောင်းနေတဲ့အနေအထားအဲ့ဒီအနေအထားကိုပြောင်းလိုက်တဲ့နေနဲ့အသက်ရှင်နိုင်ပါလေ
ဟုတ်ကဲ့အဲ့တော့ဆရာဒီနောက်ဆုံးကြံတဲ့ဒီ ABC မှာပေါ့နော်ပထမ airway နောက်ဒီ breathing လာဒီအသက်ရှူတာပေါ့နောက်ဆုံးဒီ C ပေါ့ဆရာဒီ circulation ပေါ့ဆရာနော်သွေးလည်ပတ်မှုနဲ့ပတ်သက်လို့ရော
ဟုတ်ကဲ့သူကလည်းလက်ရှူမှန်မှလက်ရှူလမ်းကြောင်းမပိတ်ရင်သူကလည်း circulation မှန်မှဦးရအဲ့အဲဝေးနဲ့ breathing ကရေးကြည့်ပါလေ။နောက် breathing ကြည့်ရမှာပေါ့။လေညာလို့ရှိရင်ကာရိတ်ကလည်းမမှန်နိုင်တော့ပြေရှားကြတာပြူတယ်လျှောက်ရတာ။အဲ့ဒါကလျှောက်ရတာနဲ့တူတယ် brain ကိုပို့ပြီးတော့ effect ဖြစ်ပါလေ။အဲ့တော့ brain ကပို့ပြီးတော့ recoverable damage ရနိုင်တယ်။ဟို brain ကိုပြေပြေနိုင်တယ်ပေါ့လေ။အဲ့တော့ဒါ immediate လို့အမှကျေးဇူးတွေကြည့်တယ်ပဲခင်ဗျာ
။ဟုတ်ကဲ့ဆရာ။ကျေးဇူးအများကြီးတင်ပါတယ်ဆရာ
။ဝိမင်းစီစဉ်တက်ဆက်တဲ့ကျမကြီးကနာကိုနားဆင်ခဲ့ကြတာပါရှင်။တိုင်းသားဒေသတွေကသတင်းတွေကိုစူးစီးတင်ပြပေးနေတဲ့တိုင်းသတင်းလောမတိုင်ခင်မှာတော့ဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုတင်ဆက်ပေးပါမယ်။ရခိုင်ပြည်နယ်ကိုအင်္ဂလိပ်သိမ်းပိုက်ဆင်ကလူဦးရေနည်းလို့တဲ့အတွက်ဘင်္ဂါလီတွေဝင်လာအောင်အားပေးခဲ့ပါတယ်။အဲ့ဒီချိန်ကဆခဲ့တဲ့လူဝင်မှုပြဿနာကိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတွေဖြေရှင်းဖို့ခက်ခဲနေပုံကိုတော့ဥအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကသုံးသပ်တင်ပြထားပါတယ်ရှင်။
ဘင်္ဂလားဒေ့ရှ်ရိုဟင်ဂျာနဲ့ဘင်္ဂလားဒေ့ရှ်ပြည်သားတွေပါဝင်တဲ့လေစီပြေသတင်းနဲ့နေစာပြစ်ခတ်မှုသတင်းကြောင့်မြန်မာဘင်္ဂလားဒေ့ရှ်လူဝင်မှုပြဿနာကိုအာရုံစိုက်လာကြပြန်ပါတယ်။နှစ်ပေါင်းများစွာတအုံနှွေးနှွေးဖြစ်လာခဲ့တဲ့လူဝင်မှုပြဿနာဟာပေါက်ကွဲတဲ့အခါမှာကမ္ဘာသတင်းဖြစ်သွားပါတယ်။အမေရိကန်အစိုးရအထူးအာရုံစိုက်တဲ့ကိစ္စဖြစ်လာပါတယ်။လေစီပြေမှုနဲ့လူအခွင့်အရေးစော်အုပ်မှုတွေများလာတဲ့အတွက်ဘင်္ဂလားရိုဟင်ဂျာကိစ္စဟာဒေသဆိုင်ရာနဲ့အပြည်ပြည်ဆိုင်ရာပြဿနာအသွင်ဆောင်လာပြီးတက်ဆိုင်ရာအစိုးရတွေအရေးယူဆောင်ရွက်ရမယ်ကိစ္စတစ်ခုလို့ဖြစ်လာပါတယ်။ ရခိုင်ပြည်ကမွတ်စလင်ဘာသာဝင်တွေရောက်ရှိလာပုံကိုအထောက်အထားနဲ့ရေးသားထားတဲ့သုတေသနစာရနှဆောင်ရှိပါတယ်။ဂျပန်ပြည်ကန္တတက္ကသိုလ်ကပမောက္ခဒေါက်တာအေဂျန်ပြုစုပြီး2005ကထုတ်ဝေတဲ့စာရနဲ့မြန်မာနိုင်ငံသမိုင်းသုတေသနဦးစီးဌာနညွှန်ကြားရေးဘူးဦးမြင့်သိန်းရေးသားပြီး2009ကထုတ်ဝေတဲ့စာရန်ဖြစ်ပါတယ်။အင်္ဂလိပ်လိုရေးတဲ့ကိုအေဂျန်စာရန်ကိုလူသိများပေမယ့်ဦးမြင့်သိန်းရဲ့စာရန်ကိုတော့နိုင်ငံခြားမှလူသိနည်းနေပုံရပါတယ်။စာရန်နှစ်ခုစလုံးမှာ15ရာစုမြောက်ဦးခေတ်ကစပြီးမွတ်စလင်တွေရခိုင်ပြည်ကိုဝင်လာပုံကိုဖော်ပြပါတယ်
။ရခိုင်ပြည်နယ်မှာမွတ်စလင်အုပ်စု4စုရှိတယ်လို့ဒေါက်တာအေးချန်းကဆိုပါတယ်။မြောက်ဦးခေတ်ကဝင်လာတဲ့မြောက်ဦးမွတ်စလင်စစ်မှုထမ်းအနွယ်ဝင်ဖြစ်တဲ့ကမန်မွတ်စလင်မြေဒူးမွတ်စလင်နဲ့ကိုလိုနီခေတ်မှာဝင်လာတဲ့ဘင်္ဂလီဖြစ်ပါတယ်တဲ့။ဗမာပြည်နဲ့အင်္ဂလိပ်ကသာရခိုင်ကိုမသိမ်းပိုက်ခဲ့ဘူးဆိုရင်ဘင်္ဂလီမွတ်စလင်ဝင်ရောက်တဲ့ကိစ္စဟာတမျိုးတမီဖြစ်သွားနိုင်ပါတယ်။ဗမာမင်းကြီးဆိုတဲ့အနှစ်40ကာလ1984-1824မှာဖိနှိပ်ညှဉ်းပန်းတဲ့အတွက်ရခိုင်တိုင်းရင်းသားအများအပြားစစ်တကောင်းတွေမှာခိုးလုံမာတယ်။1999တနှစ်ထဲမှာတင်ရခိုင်3000ခွဲစစ်တကောင်းမှာခိုးလုံကြောင်းအင်္ဂလိပ်ကုမ္ပဏီတစ်ခုကမှတ်တမ်းတင်ထားပါတယ်။1824မှာအင်္ဂလိပ်သိမ်းပိုက်တော့ရခိုင်ဒေသမှာလူဦးရေနယ်လွန်တဲ့အတွက်စစ်တကောင်းနယ်သားတွေဝင်လာအောင်အားပေးပါတယ်။
1930ရောက်တော့စစ်တွေခရိုင်မာတင်စစ်တကောင်းနယ်သားနှစ်သိန်းနီးပါးရှိနေပါပြီ။ဂျပန်ကမှအိန္ဒိယကိုအင်္ဂလိပ်ဆုတ်ခွာတဲ့အခါရခိုင်ဘင်္ဂါလီအထီးကရုံဖြစ်ပါတယ်။1946မှာရသေးတောင်ဘူဒီတောင်မောင်တောကိုပါကစ္စတန်နိုင်ငံနဲ့ထည့်ဖို့ကြိုးစားတာမအောင်မြင်တဲ့အခါမှာမူဂျာဟစ်ဆိုတဲ့ဘင်္ဂလီလက်နက်ကိုင်လှုပ်ရှားမှုပေါ်ပေါက်လာပါတယ်။ဘင်္ဂလားဒေ့ရှ်လွတ်လပ်ရေးတိုက်ပွဲမှာရခိုင်ဘင်္ဂါလီကပါကစ္စတန်ကိုထောက်ခံတဲ့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံသစ်နဲ့အစီအမပြေဖြစ်ရတယ်လို့ပမောက္ခအေဂျင့်ကဆိုပါတယ်ဘင်္ဂလားဒေ့ရှ်ရဲ့နိုင်ငံရေးအခြေခံဟာဘာသာရေးမဟုတ်ဘဲအမျိုးသားရေးဖြစ်ပါတယ်1983မှာမဆလာဆေအစိုးရကအခြေခံဥပဒေသစ်ရေးဆွဲတုံးပြည်သူ့ဆန္ဒယူတဲ့အခါမှာရိုဟင်ဂျာဘင်္ဂလီကတိကျပြည်နယ်တောင်းဆိုကြောင်းသိရပါတယ
်ဒါကြောင့်မို့ရိုဟင်ဂျာကိုမဆလာဆေအစိုးရမယုံသင်္ကာဖြစ်သွားပုံရပါတယ်မဆလာခေတ်မှာဘင်္ဂလီရိုဟင်ဂျာတွေတိမ့်ချီပြီးဘင်္ဂလားဒေ့ရှ်မှာခိုလုံတဲ့အကြောင်းကိုစာအုပ်စာရန်အများအပြားရေးကြပါတယ်။ဒါပေမဲ့ဘင်္ဂလားဒေ့ရှ်အစိုးရရဲ့ policy စာရန်ဟာ2014မတ်လ31ရက်နေ့ကမှထွက်လာပါတယ်။ဒုက္ခသည်စခန်းနှစ်ခုမှာမြန်မာပြည်သား3000ကျော်သာရှိပေမဲ့စစ်ရင်မလုပ်ရသေးသူက3သိန်းနဲ့5သိန်းကြားမှရှိတယ်လို့ဆိုပါတယ်။ဒီလူတွေကိုစစ်ရင်လုပ်ပြီးမြန်မာနဲ့အခြားနိုင်ငံမှာနေရာချထားဖို့ရည်ရွယ်ပါတယ်။နိုင်ငံသားအဖြစ်လက်ခံဖို့စိတ်မကူပါဘူး။လူမှုရေးအကူအညီပေးဖို့သာရည်ရွယ်ပါတယ်။မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်တစ်လျှောက်လုံးတန်ဆူးကျိုးတတိုင်းတိဆောက်ပြီးနတ်မြစ်ကမ်းမှာကင်းဆောက်နိုင်အောင်စီစဉ်ဖို့ policy စာရန်မှာဖော်ပြပါတယ
်ဒီ policy ကိုအကောင့်ထဲပေါ်နိုင်မှုအတွက်ဘင်္ဂလားဒေ့ရှ်အစိုးရကနိုင်ငံခြားရန်ပုံငွေနဲ့အကူအညီရှာနေပါတယ်အခုလိုစီရင်လုပ်ဖို့စီစဉ်တာဟာပြန်ပို့ဖို့အတွက်ပြင်ဆင်တာဖြစ်နိုင်တယ်လို့မြင်သူတွေရှိပေမဲ့ရှေ့ရေးအာမခံချက်မရှိဘဲမိမိဆန္ဒအလျောက်ပြန်သူရှိမှာမဟုတ်ပါဘူးဘင်္ဂလားဒေ့ရှ်တောင်ပိုင်းသားနဲ့ဘင်္ဂါလီရိုဟင်ဂျာဟာလူမျိုးရောဘာသာစကားရောကွဲပြားခြားနားမှုမရှိသလောက်မူနိုင်ငံသားမဖြစ်ပေနဲ့ဘင်္ဂလားဒေ့ရှ်လူအဖွဲ့အစည်းမှာဝင်ဆက်နေကြပါတယ်။ရခိုင်ပြည်နယ်မှာတိတ်ခုတ်ခံရတာကြောင့်မွတ်စလင်တွေထွက်ပြေးလာတာလို့ဘင်္ဂလားဒေ့ရှ်အစိုးရကယုံကြည်တဲ့အတွက်ဒီပြဿနာကိုကုလသမဂ္ဂ OIC အစ္စလာမ်အဖွဲ့နဲ့အခြားအပြည်ပြည်ဆိုင်ရာအဖွဲ့အစည်းတွေမှတင်ပြရမယ်လို့ policy စာတမ်းမှာဖော်ပြပေမဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလုံးဝမတွေ့ရပါဘူး။ရခိုင်မင်္ဂလီကိစ္စကိုဒေသဆိုင်ရာနဲ့အပြည်ပြည်ဆိုင်ရာပြဿနာဖြစ်လာအောင်လုပ်ပြီးဗမာအစိုးရကိုဖိအားပေးဖို့ဘင်္ဂလားဒေ့ရှ်ကရည်ရွယ်ပါတယ်။ဘင်္ဂါလီရိုဟင်ဂျာတွေရောက်သွားတဲ့နိုင်ငံတွေကလည်းရခိုင်ဘင်္ဂလားပြဿနာကိုအပြည်ပြည်ဆိုင်ရာကိစ္စအဖြစ်စိတ်ဝင်စားလာကြတာမို့ဖိနှိပ်မှုကြောင့်နာမည်ပြတ်ထားတဲ့ဗမာအစိုးရဘက်ကရပ်တည်မဲ့သူနည်းနေပါတယ်ခင်ဗျာ။
ဟုတ်ကဲ့နဲ့အတူကိုကျော်သိန်းတို့တင်ဆက်ခဲ့တဲ့မြန်မာရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရတာပါ။တိုင်းရင်းသတင်းတော်အစီအစဉ်ကိုလည်းမကြခင်မှာထုတ်လင်းပေးပါအောင်မရှင
်။ကျွန်တော် VOA နဲ့စကမ်းသွားခဲ့တာဆယ်စုနဲ့ငါးစုကြော်သွားခဲ့ပါပြီခင်ဗျာ။အခုဆို VOA ရဲ့ Consumer Radio နဲ့မဲပေါက်ထားတဲ့ဆိုတော့
ပို့ပြီးဟိုတကဘာဘဦးဦးလို့ကျွန်မခေါ်ဘူးတဲ့သူနှစ်ယောက်လည်းနေကောင်းပါရဲ့လား။အဲ့ဒီအခေါ်ပေါ်ကြောင့်တော်တော်လေးတုန်လှုပ်သွားရတယ်ဆိုလို့စိတ်မကောင်းပါဘူးရှင်ဒီလိုပါ
ဒီတော့ကဗိုလ်ချုပ်ကြီးများအနေနဲ့ကျွန်တော်တို့စင်ရသားလူတန်းစားတွေအားလုံးအပေါ်ငဲ့ညာတနာစိတ်လေးများမွေးပြီးရက်ွက်လိုက်ကင်းတွေကိုပြည်သူအများစောင့်နေကြရတာကို
မင်္ဂလာပါလို့တောင်းနှုတ်ဆက်ခြင်းစိတ်မရှိတော့ပါဘူး VOA ရဲ့နေမထီလွန်းလို့ရင်ဖွင့်လိုက်ရတာပါ
မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတော့တနင်္ဂနွေညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းမြန်မာပြည်ကပေးစာများအစီအစဉ်မှာထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်သရရှင်ရဲ့ VOA အစီအစဉ်နဲ့ပတ်သက်ပြီးတော့ခုလိုဝေဖန်ချက်ပေးခြင်းနဲ့ VOA ကလည်းမြတ်တာအတေးလက်ဆောင်ပါခြင်းနဲ့နေ့စဉ်ကျင်လည်ရာဘဝမှာကြုံတွေ့နေရတဲ့ဖြစ်ပျက်တွေနဲ့ပတ်သက်ပြီးတော့ရင်ဖွင့်စာရေးသားခြင်းနဲ့ဆိုရင်တော့ VOA ကိုစာရေးသားနိုင်ကြပါရယ်နော်ကျမတို့ VOA မြန်မာပိုင်းလိပ်စာကတော့ VOA မြန်မာပိုင်းအစီအစဉ်တဆင့် American တန်ယုံအမှတ်130တက္ကသိုလ်ရိပ်သာလန်ကမာရွတ်မြွနယ်ရန်ကုန်မြို့ဖြစ်ပါတယ်ရှင် VOA ကိုစာရေးလာကြတဲ့သရရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်
အမေရိကန်တန်ရဲ့ကြာတာရင်းနှီးညမြန်မာဘာသာအစီအစဉ်လေးကိုနားဆင်နေကြရတာပါရှင်။အခုကတော့တိုင်းရင်းသတင်းလွှာအစီအစဉ်ထုတ်လွှင့်ပေးဖို့အလဲကြပါပြီ။နေချားဒေတာသတင်းတောက်တွေကစူးစီးတင်ပြထားတာပါရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်။မြန်မာနိုင်ငံတွန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေတာတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNY တော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့နေဆက်စီမင်းပေါ်မှာရှိနေတဲ့ UWSA Water Scan 9ခုကိုနောက်ဆုတ်ဖို့မြန်မာအစိုးရကိုထိုင်းနေကြကော်မတီကနေတောင်းဆိုလိုက်ပါတယ်ရခိုင်ပြည်နယ်အတွင်းမှာမိုးကြီးရေရှမ်းတဲ့အတွက်လူသေးဆုံးပြီးထိခိုက်မှုများပြားခဲ့တဲ့ဆိုတာနဲ့တိုင်းသာလက်နက်ကိုင်အဖွဲ့ကလည်းအစ်စ်ဖွဲ့စည်းခဲ့တဲ့အစ်စ်မြင့်ညိနှိုင်းကော်မတီအဖွဲ့နဲ့အစိုးရအဖွဲ့တွေတွေ့ဆုံရမှာအခက်အခဲတွေရှိနေတဲ့အခြေအနေတွေကိုကြားကြရမှာပါရှင
်။ကျမကနန်းဟောင်းပါရှင်တင်းတွေကိုစိုင်းမုန်းနဲ့အတူတင်ဆက်သွားမှာပါ။ရှမ်းပြည်နယ်အရှေ့ပိုင်းတာချီလက်မြို့မှာမြို့နယ်အဆင့်ထိုင်းမြန်မာနယ်ခြားကော်မတီများနဲ့ဆက်ဖြတ်ကျော်အရေးကိစ္စများဆွေးနွေးရမှာထိုင်းနယ်ဆက်မြင်းပေါ်မှာရှိနေတဲ့ UWSA ဝါတက်စခန်းခုနှစ်ခုတက်ဆုပ်ဖို့မြန်မာအစိုးရကိုထိုင်းကတောင်းဆိုလိုက်ပါတယ်။83ကြိမ်မြောက်တွေ့ဆုံတဲ့ TPC တွေ့ဆုံပွဲကိုဇွန်လ30ရက်နေ့မြန်မာနိုင်ငံဖက်ချန်းတာချီလက်မြို့စမ်းမွန်အခါဟိုတယ်မှာပြုလုပ်ခဲ့ကြတာပါ။ဝါတက်ဖွဲ့နဲ့အစိုးရတက်မတော်ကြားစီရေးပဋိပက္ခတင်းမာနေတဲ့အနေအထားကြောင့်ထိုင်းနယ်ဆက်ချင်းမိုင်ခရိုင်နဲ့ကလျက်ရှိနေတဲ့ဝါတက်စခန်းခုနှစ်ခုနဲ့ဆက်ကနေဆုတ်ပေးဖို့ထိုင်းဘက်ကတောင်းဆိုခဲ့တယ်လို့မြန်မာဘက်ကလည်းလွယ်လန်းမှရှိနေတဲ့ထိုင်းတက်စခန်းတွေဖယ်ပေးဖို့တတ်မှန်တောင်းဆိုခဲ့ပါတယ်။၃လတကြိမ်ပြုတ်လုတဲ့အဲ့ဒီအစည်းအဝေးမှာနဲ့ဆက်ဖြတ်ကျော်မှုမှုခင်းကိစ္စ၊မူရစ်ဆေးဝါးကိစ္စ၊နဲ့ဆက်မြင်းကိစ္စ၊လူကုန်ကူးကိစ္စအပါအဝင်နဲ့ဆက်လုံခြုံရေးအခြေအနေတွေကိုပါဆွေးနွေးခဲ့ကြပါတယ်။
ရခိုင်ပြည်နယ်အတွင်းမှာခုရက်ပိုင်းတွင်မိုးအဆက်မပြတ်ရွာတွင်ခဲ့တဲ့အတွက်ကြောင့်မြို့နယ်အတော်များများမှာရေကြီးရေလျှံပြီးလူတွေဆုံးမှုတချို့ရှိခဲ့တယ်လို့အိုးအိမ်ဆိုင်ခန်းတွေနဲ့လန္ဒရာအတော်များများပျက်စီးခဲ့ပါတယ်။ရေကြီးရေလျှံခဲ့တဲ့အမ်းမြို့နယ်အတွင်းမှာအနည်းဆုံးလူ9ဦးတေဆုံးခဲ့တယ်လို့တန်တွဲမြို့နယ်မှာလည်းရေလျှံတက်မှုကြောင့်လူနေအိမ်တွေနဲ့ဆေးဆိုင်တွေပျက်စီးခဲ့ရပြီးယာနဲ့ချီတဲ့နေအိမ်တွေကိုအရေးပေါ်ရေလွတ်ရာပြောင်းရွှေ့ခဲ့ရပါတယ်။တပင်းရန်ကုန်စစ်တွေကားလမ်းတွေမှာရေကြော်တက်ခဲ့တဲ့အတွက်ကြောင့်လမ်းတွေပျက်စီးခဲ့ပြီးရင်တွားလာရက်တန့်ခဲ့တယ်လို့ဘူဒီတောင်နဲ့မောင်တော်မြို့ကိုဆက်တွေ့ထားတဲ့ကားလမ်းဟာလည်းတောင်တွေပြိုပြီးလမ်းတွေပျက်စီးသွားတဲ့အတွက်ဘင်္ဂလားနဲ့ကူတန်ရောင်းဝယ်နေတဲ့ကုန်စည်စီစင်းမှုတွေရက်တန့်သွားခဲ့ပါတယ်အလားတူတောင်ကုန်းမြို့မြောက်ဦးမြို့ကြောက်တော်မင်းပြားစတဲ့မြို့နယ်တွေမှာလည်းရေကြီးမှုတန်တွေကိုခံနေရပါတယ်
ငင်းချမ်းစွာဆန္ဒပြမှုနဲ့ဒေါ်နော်အုံးလကိုအလုတ်ကျန်းနဲ့ထောင်တန်းအမိန့်ချမှတ်လိုက်တဲ့အပေါ်ချွင်းချက်မရှိအ мян ဆုံးပြန်လွတ်ပေးဖို့ကရင်အမျိုးသမီးအစည်းအရုံး KWO နဲ့ကရင်အမျိုးသမီးဖွံ့ဖြိုးတိုးတက်ရေးအဖွဲ့ KWEG တို့ကနေတောင်းဆိုလိုက်ပါတယ်။ဇွန်လ30ရက်နေ့မှာကြေညာချက်တစ်ဆောင်နဲ့အတူပူးတွဲတောင်းဆိုလိုက်တာပါ။စီတန်းလက်လေခွင့်နဲ့ဆန္ဒထုတ်ဖော်ခွင့်တွေကိုဥပဒေဖြစ်ပြတ်ထမ်းထားပေမဲ့လည်းတစ်ဖက်ကငြိမ်းချမ်းစွာဆန္ဒပြတဲ့သူတွေကိုဖမ်းဆီးထောင်ချတာဟာမဖြစ်သင့်ဘူးလို့ KWEG Director Nozuzana Lelasu ကပြောပါတယ်။
တော်တော်အောင်လာဟာလက်ပတောင်ချင်းဒီစီမံကိန်းနဲ့ပတ်သက်ပြီးတရုတ်တန်ယုံရှိမှစန္ဒပြမှုနဲ့ဇွန်လလေပိုင်းကထောင်တန်၄နှစ်နဲ့၄လချမှတ်ခံခဲ့ရပြီးဇွန်လ29ရက်နေ့မှာတော့ထောင်တန်6လထပ်မံချမှတ်ခြင်းခံခဲ့ရတာပါဒေါ်နော်အုံးလာပေါ်ခုလိုတရားစွဲဆိုလိုက်တာဟာမြန်မာနိုင်ငံဆွေးရနေနဲ့ဒီမိုကရေစီနိုင်ငံထူထောင်ရေးနဲ့နိုင်ငံသားများအခြေခံလွတ်လပ်မှုတွေကိုအလေးအနက်ထားတာမရှိဘူးလို့၎င်းတို့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်
ကယားပြည်နယ်မဲဆဲမြို့နယ်ပြည်ပအမှတ်73မှာထိုင်းမြန်မာနယ်စပ်ကုံတွယ်ရဲစခန်းကိုဖွင့်လှစ်ဖို့အတွက်လုပ်ငန်းတွေဆောင်ရွက်ပြီးစီးမှုတွေရှိနေပေမဲ့လည်းစနစ်ကျကျနဲ့မဖွင့်နိုင်သေးဘူးလို့ကယားပြည်နယ်စီမံရေးနဲ့စီးပွားရေးဝန်ကြီးဦးတော့ရကပြောပါတယ်ထိုင်းနဲ့ကယားနယ်စပ်မှာနိုင်ငံတတ်မှတ်ထားတဲ့နယ်စပ်မြင့်အတိုင်းနယ်နိမိတ်ကင်းလွတ်မှုရှိမရှိကိုနိုင်ငံခြားရေးဝန်ကြီးဌာနနဲ့ဆက်ဆက်တဲ့ဝန်ကြီးဌာနတို့ရဲ့ဆွေးနွေးညှိနှိုင်းမှုမပြီးသေးတာကြောင့်တရားဝင်မဖွင့်လစ်နိုင်သေးဘူးလို့ဦးတော်ရကဆက်ပြောပါတယ်နေဆက်ကိတ်ကိုတရားဝင်မဖွင့်သေးပေမဲ့လည်းနှစ်ပတ်နားလည်မှုနဲ့တွာလာနေကြပါတယ်လို့ KNPP ဆက်ဆံရေးတာဝန်ခံခူးညေးရယ်ကပြောပါတယ်
ကလေးမြို့နယ်တောင်ဖီလာရက်ကွက်နယ်မြေရှစ်မှာရှိတဲ့ခရီးယံဘာဒါရေးတင်းချိုင်းကိုမြို့နယ်စီပင်တရားရေးအဖွဲ့ကနေဆက်ရန်တရားတွေနဲ့ဖျက်ဆီးခဲ့မှုကိုကန့်ကွက်တဲ့အနေနဲ့ဒေသခံချင်းလူမျိုး900ကျော်ကနေစန္ဒဖော်ထုတ်ကန့်ကွက်ခဲ့ကြပါတယ်။ဇွန်လ29ရက်နေ့မှာစန္ဒဖော်ထုတ်တာဖြစ်ပါတယ်။ပြီးခဲ့တဲ့ဇွန်လ4ရက်နေ့ကတောင်ဖီလာခရီးယံဘာဒါရေးတင်းချိုင်းမြေကိုကလေးခရိုင်စီပင်တရားရေးအဖွဲ့ကနေကတင်25လုံးဆန့်တိုင်းရင်းဆေးရုံတိဆောက်ဖို့အတွက်ဆက်ရန်တရားကြီးနဲ့ဖြက်စီးခဲ့တာကိုကန့်ကွက်တဲ့အနေနဲ့ခုလိုစန္ဒဖော်ထုတ်ခဲ့ရတာလို့ခရီးယံဘာသာရေးပေါင်းစုံဥက္ကဋ္ဌဒေါက်တာရာမုံကပြောပါတယ်ဒီတင်းချိုင်းမြေကိုပုံစံ105ကကြီးအရာဘာသာရေးတင်းချိုင်းမြေအဖြစ်1990ခုနှစ်ကတရားဝင်သတ်မှတ်ထားတဲ့နယ်မြေဖြစ်ပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှင်မြန်မာအစိုးရနဲ့ရှေ့ဆက်ပြီးတော့အပြစ်ခံရစေးဆိုင်ရာကိစ္စရပ်တွေကိုဆက်လက်ဆွေးနွေးနိုင်ဖို့အတွက်လောက်ခိလာတိုင်းသာထိပ်တည်ညီလာခံကနေဖွဲ့စည်းခဲ့တဲ့အစစ်မြင့်ညှိနှိုင်းကော်မတီအဖွဲ့ကိုမြန်မာအစိုးရကနေအတိမတ်မပြုတ်ဘူးလို့သတင်းတွေကြေကြေပြန့်ပြန့်ပေါ်ထွက်နေပါတယ်။အသစ်ဖွဲ့စည်းခဲ့တဲ့အစစ်မြင့်ညှိနှိုင်းကော်မတီအဖွဲ့အနေနဲ့အစိုးရအဖွဲ့နဲ့တွေ့ဆုံဆွေးနွေးရမှာအခက်အခဲတွေရှိလာနိုင်မှာသလား။အဲ့ဒီပေါ်ကိုတိုင်းသား NCCT ဘက်ကနေသဘောထားအမြင်တွေဘလို့ရှိနေပါသလဲဆိုတာကိုစိုင်းစုကနေစုစည်းထားတဲ့သတင်းလွှာကိုကြားကြရမှာပါရှင
်ပြည်တော်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီအနေနဲ့တိုင်းသားအဖွဲ့ NCCT အဖွဲ့နဲ့ဆွေးနွေးလို့မပြီးပြတ်သေးတဲ့အချိန်တွေမှာအသစ်ဖွဲ့စည်းထားတဲ့အစစ်မြင့်ညှိနှိုင်းရေးအဖွဲ့နဲ့ရှစ်ဆက်ထပ်မံဆွေးနွေးမှုတွေမှာအခက်အခဲတွေရှိလာနိုင်မယ်လို့ယူဆကြောင်းမြန်မာငြိမ်းချမ်းရေးစင်တာကြီးတန်းရာရှိဦးလမောင်ရွှေကခုလိုပြောပါတယ
် NCCT နဲ့တော့လည်းမပြီးပြတ်လို့ဆန္ဒပြတယ်ဆန္ဒကမပြီးပြတ်ရင်လည်းအသက်ဆွေးရအောင်ဖြစ်နိုင်တယ်လားဆိုတဲ့အတူတူပြီးတော့သူ့အပေါ်မှာလည်းဝင်နိုင်ရရှိတယ်ဒါကြောင့်မို့သူတို့လည်းစဉ်းစားပါမျိုးတွေလည်းရှိနိုင်ပါလား
အစစ်မြင့်ညှိနှိုင်းကော်မတီအဖွဲ့ကိုလက်ခံတယ်မခံဘူးဆိုတာဟာ UPWC ရဖို့ကော်မတီတွေရဲ့မူဝါဒပြောင်းလဲမှုအပေါ်မှာပဲမူတည်တယ်လို့လည်းဦးလမော်ရွှေကပြောပါတယ်။ဇွန်လဆန်ကပြုလုပ်ခဲ့တဲ့လော်ခိလာတိုင်းသားလက်နက်ကင်ကောင်းဆောင်ထိပ်တည်ညီလာခံမှာတနိုင်ငံလိုပြစ်ခတ်ရစေးဆိုင်ရာမူကြမ်း NCA ကိုပြန်လည်ဖြည့်ဆွက်မှုတွေပြုလုပ်ခဲ့ပြီးအဲ့ဒီမူကြမ်းကိုဆက်ပြီးဆွေးနွေးသွားဖို့အစစ်မြင့်ညှိနှိုင်းကော်မတီကိုဖွဲ့စည်းခဲ့တာပါ။အစင်းမြင့်ညီနိုင်ကော်မတီကိုဖွဲ့စည်းခဲ့တဲ့ပုံတိုင်းသားတွေဘက်ကအချိန်ဆွဲတဲ့သဘောလို့ဆိုပြီးမြန်မာဆိုရဘက်ကနေသဘောထားတွေထွက်ပေါ်နေတဲ့ပုံတိုင်းသားအဖွဲ့ NCCT ဒုတိယအဖွဲ့ကောင်ဆောင်ဘလို့စောကွယ်ထွန်းဝင်းကအခုလိုပြောပါတယ်
ရှင်မြင့်ညီနိုင်အဖွဲ့ဆိုတဲ့အဖွဲ့ကိုဆင်ရုံနဲ့ဖွဲ့လိုက်တာ။အဲ့ဒီအဖွဲ့အစိုးရလက်မခံဘူးဆိုလို့အစိုးရသဘောထားပဲကျွန်တော်တို့အနေနဲ့ကတော့ဘယ်လိုမှသွားပြင်လို့တော့မရဘူး။ဒါပေမဲ့တိုင်းနာဘက်ကဒီအပြစ်ကရရှိမှုရှိဖို့အတွက်ကြံ့ကြံ့တဲ့သဘောတော့မရှိဘူးဆိုတော့ကျွန်တော်ပြည်ပြဆွေးနွေးခဲ့ပါတယ
်။အစိုးရအဖွဲ့အနေနဲ့လက်ရှိအဖွဲ့တည်းရဲ့လုံပိုင်권ရှိမှုအပေါ်ခြေခံပြီးမေးမြန်းခဲ့တယ်လို့လည်းဘယ်လိုဆောက်ွက်ထုံးဝင်အခုလိုပြောပါတယ
်။အစိုးရဘက်ကတော့ဒီအဖွဲ့ကိုအတိအမှန်ပြုတာတဲ့အတိအမှန်အဖွဲ့တည်းရဲ့လုံပိုင်권ကိုမေးမြန်းတဲ့သဘောဖြစ်တယ်။ဆိုတော့ဒါကဒီအဖွဲ့တစ်ကနေပြီးတော့အဆုံးသတ်ညဉ့်ဉေးအာဏာပေးထားတဲ့မရှိတဲ့အပေါ်မှာသူတို့အနေနဲ့ကလည်းဒီအစ်မရဲ့နှိမ့်နိုင်ပြီးသဘောတူမှုလည်းရတယ်ပြန်လာပြီးတက်ဆိုင်အဖွဲ့ရှိတာထပ်ပြီးတော့မြင့်တယ်နဲ့ဆိုလို့ရှိရင်ရှင့်ကြင်ပါပဲအဲ့လိုသဘောအပေါ်မှာ
တိုင်းသားအစ်မညဉ့်ဉေးကော်မတီအဖွဲ့အနေနဲ့ပြည်တော်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့တွဲဆုံဆွေးနွေးရမှာလုံပိုင်권ရသူညီမှုရလာတဲ့အပေါ်အဖွဲ့တင်းအတည်ပြုချက်ရယူရမယ်ဆိုတဲ့အချက်ဟာအစိုးရအဖွဲ့ကြအယူဆကွဲလွဲမှုဖြစ်နေတယ်လို့လူစောကွင်ထုံးကပြောပါတယ်ပြီးခဲ့တဲ့ဇွန်လ22ရက်နေ့ကဝန်ကြီးဦးအောင်မင်းကောက်စော်တဲ့ပြည်တော်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC ဖွဲ့ဝင်၃ဦးနဲ့နိုင်ငံသားကောင်းဆောင်တဲ့တိုင်းသားအဖွဲ့ NCCT ကိုယ်စားလှယ်ဖွဲ့တို့ရန်ကုန်မြို့မှာအလွတ်တဘောတွေ့ဆုံခဲ့ကြပြီးဇွန်လမှာထိုင်းနိုင်ငံချင်းမိုင်မြို့မှာထပ်မံတွေ့ဆုံဆွေးနွေးသွားဖို့ရှိနေပါတယ်
ဆက်ပြီးတော့မွန်ပြည်နယ်ကလူငယ်တွေကြားမှာမူရစေဝါသုံးဆွဲမှုတွေများပြားလာနေပါတယ်။မော်လမြိုင်ကပြည်နယ်လွတ်တော်ခမ်းမအတွင်းမှာဇွန်လအကုန်မှာမူရစေဝါနဲ့ပတ်သက်တဲ့ဆွေးနွေးပွဲတစ်ခုကျင်းပခဲ့ကြပါတယ်။ဘာတွေဆွေးနွေးပြီးတော့အဖြေထုတ်နိုင်ခဲ့တယ်ဆိုတာကိုမိဝန်သားကနေစူးစီးတင်ဆက်ထားတဲ့သတင်းလွှာကိုကြားကြရမှာပါရှင်။
ဒီဆွေးနွေးပွဲကိုမွန်လူငယ်ပညာပေးအဖွဲ့ NYEO ကကြီးမှုကျင်းပခဲ့တာပါ။ဒီခေတ်လူငယ်တွေဟာမူရစေဝါတုံးဆွဲမှုအရန်ကိုကျေပြနေတဲ့အပေါ်မှာလူငယ်တွေလူလက်ပိုင်းတွေမူရစေဝါတုံးဆွဲမှုဟာရော်ရော်မှဆို50ရာခိုင်နှုန်းကျော်ကျော်လောက်ရှိနေပြီးအန္တရာယ်ကြီးထွားနေတယ်လို့မွန်လူငယ်အဖွဲ့မှကိုအောင်ကပြောပါတယ်။အာနာပိုင်းတွေရဲ့အရေးယူမှုတွေဟာထိရောက်မှုမရှိလာတဲ့အတွက်လူငယ်တွေကမူရစေဝါတိုက်ဖျက်ရေးလုပ်ဖို့ကြိုးစားလာရတယ်လို့သူကပြောပါတယ
်။ဆိုရတာမူရစေဝါဆုံးဆွဲတဲ့လူငယ်တွေကိုထိရောက်တဲ့အရေးယူမှုမျိုးမလုပ်နေတာကိုကျွန်တော
်
တွေ့ရ
တယ်ခင်ဗျ။ NYEO ပညာပေးအဖွဲ့မှဒါရိုက်တာမင်းဆိုင်ရော့ကဆွေးနွေးပွဲကျင်းပရတဲ့ရည်ရွယ်ချက်ကိုလည်းအခုလိုပြောပြပါတယ်။
ဒီမှာနပတ်တဲ့ဒီဆိုးကျိုးတွေကိုသူတို့သိရှိသွားဖို့အတွက်ကျွန်တော်ဘုဒ္ဓတာပေးရှင်လို့ဟောနော်အားနောက်တစ်ခုကဒီမူရစေဝါနဲ့ပတ်သက်တဲ့ဒီပညာပေးလုပ်ငန်းနဲ့တက်ပြေးလုပ်ငန်းတွေမှာကျွန်တော်ဘယ်လိုမျိုးပူပေါင်းပြီးတော့လှုပ်ဆောင်လို့ရမလဲဆိုတဲ့ရည်ရွယ်ချက်ပေါ့နော
်မူရစေဝါတုံးဆဲနေတဲ့လူငယ်တွေရော့ကြလာအောင်မွန်လူငယ်ပညာပေးအဖွဲ့အနေနဲ့ပညာပေးလုပ်ငန်းတွေဆွေးနွေးပွဲတွေလက်ကမ်းစာဆောင်တွေဖြန့်ဝေခြင်းလုပ်ငန်းတွေကိုလှုပ်ဆောင်နေတယ်လို့ Mindset Rock ကပြောပါတယ်ဒီဆွေးနွေးပွဲကိုတက်ရောက်လာတဲ့ညိုင်းဖောင်ဒေးရှင်းကမိမလီချမ်းကလည်းမူရစေဝါကိစ္စတွေကိုကင်တွယ်တဲ့နေရာမှာလူငယ်တွေတမကလူကြီးတွေလည်းပါဝင်ဖို့လိုတယ်လို့ပြောပါတယ်။မူရစေဝါနဲ့ပတ်သက်ပြီးတော့အခုခေတ်လူငယ်တွေကြားမှာရောတိုင်းရင်းသားဒေသတွေမှာပါအရန်ပြန့်နှံ့နေတဲ့အတွက်သူတို့အဖွဲ့အနေနဲ့နောက်နှစ်တွေမှာလည်းဒီလိုဆွေးနွေးပွဲမျိုးလုပ်တော့ဖို့အစီအစဉ်ရှိသေးတယ်လို့ပညာပေးအဖွဲ့မှဒါရိုက်တာမင်းဆိုင်ရော့ကပြောပါတယ်။
ဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
။ရှမ်းပြည်နယ်အရှေ့ပိုင်းတာချီလစ်မြို့မှာမြို့နယ်အဆင့်ထိုင်းမြန်မာနယ်ချားကော်မတီတွေ့ဆုံဆွေးနွေးမှုမှာထိုင်းနိုင်ငံကနေနယ်စပ်မြင်းပေါ်မှာရှိတဲ့ UWSA ဝတ်တပ်စခန်းခုနှစ်ခုကိုနောက်ဆုတ်ဖို့မြန်မာအစိုးရကိုတောင်းဆိုလိုက်ပါတယ်
။တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။လက်ကြားဒေသသတင်းတောက်တွေစုစည်းတင်ပြတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ကြတာပါရှင်။ဒီစီစဉ်တဲ့ VOA ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေကိုကျမတို့ရဲ့ internet website လိပ်စာ burmese.voanews.com မှာအသံနဲ့နားဆင်နိုင်တယ်လို့ထိတ်တန့်သတင်းတွေကိုတော့စာနဲ့လည်းဖတ်လို့ရပါတယ်ရှင်။ပြည်မြန်မာပိုင်းအစီအစဉ်ရဲ့မနက်ဖြန်မနက်ဒီ6နာရီကနေ9နာရီထိအစီအစဉ်ကိုတော့တိုင်းဒိုမီတာ32 40 49နဲ့50တို့ကနေဖမ်းယူနားဆင်လို့ရပါတယ်ရှင်။အခုကတော့ကြံနေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုတော်ခင်မျိုးသက်ကတက်လက်အကြေညာပေးပါမယ်ရှင
်။ကူရောပါအကျွေးရှင်တွေရဲ့တောင်းဆိုချက်ဖြစ်တဲ့အချိုးကျန်ချူတာကြီးဆန်ရစီမင်းစီကံတွေနဲ့ပတ်သက်ပြီးတရင်းတွေနဲ့ကျင်းပမယ်လူလူဆန္ဒခံယူပွဲမှာဂရိနိုင်ငံသားမဲပေးသူတွေကလက်ခံမဲ့ပေးခဲ့ရင်သူ့ရာထူးကနေနှုတ်ထွက်မယ်လို့ဂရိဘန္တာရေးဝန်ကြီးကပြောကြားလိုက်ပါတယ်။ဂရိငွေကြေးအကျပ်တဲကိုကယ်တင်ဖို့အတွက်ဥရောပအကျွေးရှင်တွေရဲ့တောင်းဆိုချက်ထက်မှာဂရိနိုင်ငံမှာအခွန်အခတွေကိုတိုးကောက်ပြီးအသုံးစရဖြတ်တောက်ပြင်မယ်ဆိုရင်ငွေကြေးထောက်ပံ့မှုတွေထပ်ပြီးပေးမယ်လို့ကန့်လန့်ထားတာဖြစ်ပြီးဒါကိုဂရိနိုင်ငံသားတွေကငြင်းပယ်မယ်လို့သူမျှော်လင့်ထားကြောင်းလည်းပြောကြားခဲ့ပါတယ်။ဆွစ်ဇာလန်နိုင်ငံအနေနဲ့ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ရဲ့ငွေကြေးအရှုပ်တော်ပုံနဲ့ပတ်သက်နေတဲ့တာဝန်ရှိသူ9ဦးကိုလွှဲပြောင်းပေးအပ်ဖို့အတွက် American ပြည်ထောင်စုကတောင်းဆိုလိုက်ပါတယ်။လက်စားမှုတန်တရားနဲ့မေလအတွင်း Zurich မှာဖမ်းဆီးထားတဲ့ FIFA တာဝန်ရှိသူ9ဦးကိုလွှဲပြောင်းပေးဖို့အတွက် American ရဲ့တောင်းဆိုမှုကိုဒီကနေ့သူတို့လက်ခံရရှိပါတယ်လို့ Swiss တရားရေးအာဏာပိုင်တွေကပြောပါတယ်။အဖွဲ့အစည်းပေါ်မှာအလွဲသုံးစားပြုတရားဝင်ငွေလွှဲပြောင်းမှုငွေမဲခေါ်ဝါချမှုနဲ့ပတ်သက်ပြီး FIFA အရာရှိ9ဦးနဲ့လုပ်ငန်းရှင်9ဦးပေါ်မေလရင်းမှာအမေရိကန်ဆိုရကတိကျဆွဲချက်တင်ထားတာပါဖိလစ်ပိုင်နိုင်ငံအလဲပိုင်းဒေသရေပြင်မှာကြီးမားတဲ့လှိုင်းလုံးကြောင့်ဂရုတင်မောတိမ်မှောက်ရာကလူပေါင်း36ဦးသေဆုံးခဲ့ပါတယ်လူပေါင်း189ယောက်ကိုတင်ဆောင်လာတဲ့တင်မောဟာကမ်းခြေမြို့အော်မက်နဲ့တိတ်မဝေးတဲ့နေရာမှာတိမ်မှောက်သွားခဲ့တာဖြစ်ပါတယ်အရှိဆောင်အာရှဒေသတွင်တရားမဝင်ရွှေ့ပြောင်းသူများဆိုင်ရာနိုင်ငံဖြတ်ကျော်ရာဇဝတ်မှုများနဲ့ပတ်သက်ပြီးအာဆီယံပါလီမန်အမတ်တွေအစည်းအဝေးကိုမလေးရှားနိုင်ငံမှာဒီကနေ့ကျင်းပပါတယ်
သတင်းချင်းချုပ်ကိုတော်ခင်မျိုးသက်ကြေညာခဲ့တာပါ။ဇူလိုင်လ2ရက်ကြာတာရင်းည VOA စီစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီညစီစဉ်ထုတ်လုပ်ရေးမှုကကိုညာဝင်းအောင်ဖြစ်ပြီးတော့အသံဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။ကျမကတော့ခင်မျိုးထွေးပါ။ View American တန်ရဲ့ကြာတာပြင်းညအစီအစဉ်လေးကိုည9:00နာရီကနေ10:00နာရီအထိလိုင်းနိုမီတာ24 32 25 50နဲ့အစောပိုင်းနာရီဝက်9:00နာရီကနေ9:00ခွဲအထိကိုတော့လိုင်းလမ်းမီတာ190 kHz 1500ကိုကနေအတန်လွှင့်ပေးကြတာပါ။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ View ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.